Of America in Burmese.
ဘေးရန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသေးဗျာ။ American ပြည်ထောင်စု Washington DC မြို့တော် VOA American အသံကနေပြီးတော့2022ခုနှစ် September 30ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ။အစီအစဉ်အမူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်မကတော့စုမြတ်ပါပါရှင်အမေရိကန်ဆိုရလုပ်ငန်းတချို့လက်ပတ်မှုရဆိုင်မသွားအောင်လို့အရာကြီးအသုံးစိတ်အတည်ပြုရဲ့အထက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ပြင်သစ်သမ္မတဟောင်းနီကိုလာဆာကိုဇီကိုမဲဆွယ်စည်းရုံးရေးရန်မုံဝေဥပဒေချိုးဖောက်မှုနဲ့ပြင်သစ်တရားရုံးတစ်ခုကထောင်ဒဏ်တစ်နှစ်ပြစ်ဒဏ်ချလိုက်ပါတယ်ကိုဝင်းစာအမျိုးသမီးတွေကိုကိုဗစ်ကာကွယ်ဆေးထိုးဖို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဥတမောင်သားနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ဒီနေ့နေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအတွင
်းသို့တော့ဒီအချိန်မှာပို့ပြီးစိုးလာတယ်နိုင်ငံရေးထိုးတဲ့ချက်တွေပါတယ်ဖြစ်ဖြစ်အဲပြည်သူလူထုတရားလုံးနဲ့သိပြီးသားဖြစ်မှာပါနိုင်ငံခြားမှာဂူကြီးရောက်ရှိနေရလဲပါတယ်ဒါတွေလည်းပါနိုင်ကောင်းပါတယ်သို့တော့အဲဘယ်လိုပဲဖြစ်ဖြစ်ခုလက်ရှိတာဝန်ယူထားတဲ့အစိုးရ
စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောတော်တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်တော့ဆန်းစုကြည်ရဲ့စီးပွားရေးချန်ပီယံရှောင်းထွန်းတော်ရဲ့အမှုနေပြည်တော်မှာဒီနေ့ကြားနာခဲ့တဲ့အခြေအနေပြည်စုံကိုလည်းနားဆင်ရဖို့ရှိပါတယ်ဒီကြောင်းလေးမတိုင်ခင်မှာတော့ခြားသမီးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတ္တမောင်တန်းတို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ဆိုရလုပ်ငန်းတချို့လက်ပတ်မှုရဆိုင်မသွားအောင်လို့ယာယီအတုံးစိအတီးပြူရဲ့အထက်လွှတ်တော်မှဒီကနေ့ခြားသမီးနေ့မှာမဲခွဲဆုံးဖြတ်ကြမှာပါ။တကယ်လို့အထက်လွှတ်တော်မှအတီးပြူလိုက်ပြီဆိုရင်နှစ်ဖြန်အောက်တိုဘာ၁ရက်မှာအဆိုရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ရဲ့အတွက်နောက်ဆုံးသတ်မှတ်ရက်ဒီနေ့မကျော်ခင်အောက်လွှတ်တော်မှအမိမဲခွဲဆုံးဖြတ်ကြရမှာပါ။ဒီနေ့မဲခွဲကြမဲ့ဥပဒေမူကြမ်းထဲမှာအဆိုရဌာနတွေလက်ရှိသုံးစွဲနေတဲ့အတုံးစိအတိုင်းဒီဇင်ဘာလ၃ရက်နေ့အထိဆက်လက်သုံးစွဲရေးဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ် Chuck Schumer ကပြောပါတယ်အမေရိကန်စစ်တပ်တွေရုတ်သိမ်းပြီးတဲ့နောက်အမေရိကန်ကိုရောက်လာတဲ့အာဖဂန်ဒုက္ခသည်တွေနေရာချထားရေးအတွက်ဒေါ်လာ 6.3 ဘီလီယံသုံးစွဲရေးဟာရီကိန်းမုန်တိုင်းဒဏ်ခံထားရတဲ့အမေရိကန်အရှေ့ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေတော်မီဒဏ်ခံထားရတဲ့အနောက်ပိုင်းပြည်နယ်တွေအတွက်ဒေါ်လာ 28.6 ဘီလီယံသုံးစွဲရေးလည်းဒီနေ့မဲခွဲမဲ့မူကြမ်းထဲမှာပါပါတယ်ဖြည့်ချင်းစရာအရေးတကြီးကိစ္စတွေအများကြီးရှိနေချင်းအစိုးရလုပ်ငန်းတွေရပ်သွားတာကအမေရိကန်ပြည်သူတွေအတွက်မဖြစ်တင်ဆုံးပဲလို့အထက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ်ရှူမာကပြောကြားပါတယ်အစိုးရလုပ်ငန်းတွေရပ်မသွားစေအောင်ရည်ရွယ်တဲ့နောက်ထပ်မူကြမ်းတစ်ခုကို Republican အထက်လွှတ်တော်အမတ်တွေကဒီသတင်းပတ်အစောပိုင်းလုံးကပယ်ချထားပါတယ်အစိုးရပေးဆက်စရာရှိတာတွေဆက်ပေးနိုင်အောင်လို့အစိုးရချေယူနိုင်တဲ့ငွေကြေးပမာဏကန့်သတ်ချက်ကိုယာယီဖယ်ရှားရေးကိစ္စပါနေတဲ့အတွက် Republican အမတ်တွေကလက်မခံကြတာဖြစ်ပါတယ်။ American မှာဗန်နာရေးနှစ်သစ်စတင်မဲ့အောက်တိုဘာ၁ရက်တောက်ကြနေ့မှာအစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ရေးမူကြမ်းကိုတော့သူတို့ထောက်ခံမယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောပါရရှင်။
နိုင်ငံတကာကိစ္စတွေမှာထိုင်ဝမ်ပါဝင်နိုင်တဲ့နယ်ပယ်ကို American ကချဲ့ပြီးမဲ့ဂရီကဝတ်တည်နေစေဖြစ်တယ်လို့အမေရိကန်ကြီးထက်သံတမန်တူကအင်တာနက်ကနေစင်ကျင်းပါခဲ့တဲ့ဆွေးနွေးပွဲတစ်ပွဲမှာဗိုလ်ဒုနေကပြောကြားလိုက်ပါတယ်။ဒီပွဲကိုထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံအမတ်ကြီးနဲ့တက်ရောက်ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ရေရှည်တည်နှက်မဲ့ဖွံ့ဖြိုးတိုးတက်ရေးပန်းနိုင်မြတ်ဆိုင်ရာဆွေးနွေးပွဲတစ်ပွဲမှာဂျာရမီကွန်ဖော့ကအခုလိုပြောကြားခဲ့တာပါ။ထိုင်ဝမ်မှာ American Institute in Taiwan AIT အဖွဲ့တရကိုဖွဲ့စည်းထားခဲ့ပြီးအမေရိကန်နိုင်ငံရဲ့တရားမဝင်တန်ယုံတယုံလို့ဒီဖွဲ့ကဆောင်ရွက်ပါတယ်။ဂျာရမီကွန်ဖော့တာဒီအဖွဲ့ရဲ့ဒုတိယညွှန်ကြားမှုလည်းဖြစ်ပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ကိုသူ့ရဲ့နယ်ပယ်တရားဖြစ်သဘောထားပြီးနိုင်ငံတကာကိစ္စတွေမှာနိုင်ငံတစ်နိုင်ငံအနေနဲ့ထိုင်ဝမ်ပါလို့မရအောင်ပိတ်ဆို့ထားခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးကြီးလာကမှာထိုင်ဝမ်ဟာသူ့ရဲ့နည်းပညာဆိုင်ရာကျွမ်းကျင်မှုတွေနဲ့အလုံးရင်ဆိုင်နေကြရတဲ့စိန်ခေါ်ချက်တွေကိုရင်ဆိုင်ပြီးဘုံကောင်းကျိုးရရှိအောင်အထိပ္ပယ်ရှိရှိပူးပေါင်းဆောင်ရွက်နိုင်ပေမဲ့တရုတ်နိုင်ငံကတားဆီးထားခဲ့တယ်။ဂျာရမီကွန်ဖော့တာဆိုပါတယ်ဒါပေမဲ့အမေရိကန်နဲ့ထိုင်ဝမ်ဟာတရားဝင်သံတမန်ဆက်ဆံရေးတော့မရှိကြပါဘူး။ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံမတ်ကြီးကဆွေးနွေးပွဲမှာအပိတ်စကားပြောခဲ့တယ်လို့ AIG ဖွဲ့ကဆိုပါတယ်။ထိုင်ဝမ်ဟာနိုင်ငံတကာနဲ့ခွဲလို့မရတဲ့အဖွဲ့ဝင်တစ်နိုင်ငံဖြစ်ပါတယ်လို့ထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးကလည်းဒီပွဲမှာပြောကြားသွားပါတယ်။ကုလသမဂ္ဂစနစ်ကနေထိုင်ဝမ်ကိုမတော်မလျော်ထုတ်ပယ်ထားတာကိုကုလသမဂ္ဂအနေနဲ့အခုချိန်မှာဖြေရှင်းဆောင်ရွက်ရမယ့်အချိန်ဖြစ်တယ်လို့လည်းထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးကပြောကြားခဲ့ကြောင်းသူ့ရဲ့ဝန်ကြီးဌာနကပြောပါတယ်။
ပြင်သစ်သမ္မတဟောင်းနီကိုလာဆာကိုစီကိုမဲဆွယ်စည်းရုံးရေးရမုံငွေဥပဒေချိုးဖောက်မှုနဲ့ပြင်သစ်တရားရုံးတစ်ခုကထောင်ဒဏ်တစ်နှစ်ပြစ်ဒဏ်ချလိုက်ပါတယ်2012ခုနှစ်ရွေးကောက်ပွဲမှာသမရဆာကိုစီကပြင်သစ်ဥပဒေမှာခွင့်ပြုထားတဲ့မဲဆွယ်စည်းရုံးရေးအတုံးစရိတ်ထက်နှစ်ဆနီးပါးသုံးဆွဲခဲ့တယ်လို့တရားလိုရှင်းတွေဘက်ကပြောပါရယ်ထောင်ဒဏ်တစ်နှစ်ချလိုက်ပေမဲ့သူ့အနေနဲ့သက်ဆိုင်ရာကစောင့်ရှိထိန်းချုပ်နိုင်တဲ့ electronic လက်ပတ်ဝတ်ထားပြီးပြစ်ဒဏ်ကိုနေအိမ်မှာကြားခံနိုင်တယ်လို့တရားရုံးကပြောကြားခဲ့ပါရယ်2012ရွေးကောက်ပွဲမှာမစ္စတာဆာကိုစီအနိုင်မရခဲ့ပဲ François Hollande ကရွေးကောက်ပွဲနိုင်ပြီးတော့သမရဖြစ်လာခဲ့တာပါပြင်သစ်သမ္မတအဖြစ်2009ခုနှစ်ကနေ2012ခုနှစ်အထိတာဝန်ယူခဲ့တဲ့မစ္စတာဆာကိုစီကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့ညင်းဆန်ပါတယ်။တရားရုံးဆုံးဖြတ်ချက်အပေါ်အယူခံဝင်မယ်လို့လည်းသူ့ရဲ့ရှေ့နေတွေကပြောပါတယ်။ပြင်သစ်သမ္မတဟောင်းအပေါ်တီးခြားတရားစွဲထားတဲ့အဂတိလိုက်စားမှုတစ်ခုမှလည်းအပြစ်ရှိတယ်လို့တရားရုံးကမတ်လတုန်းကဆုံးဖြတ်ခဲ့ပြီးတော့ဆိုင်းငံ့ထောင်ဒဏ်2နှစ်နဲ့ထောင်ဒဏ်3နှစ်ချထားပါတယ်။သူသမ္မတယာရုကနေဆင်းသွားပြီးတဲ့နောက်2014ခုနှစ်ကတရားသူကြီးတယောက်ကိုသူ့ရဲ့တခြားအမှုကိစ္စအချက်လက်တွေပေးမယ်ဆိုရင်ယာရုနေရာကောင်းကောင်းအသေးအချာရအောင်လုပ်ပေးမယ်လို့လက်ထိုးခဲ့တယ်ဆိုပြီးတော့ဖြစ်တဲ့ချခံရတာပါအဲ့ဒီအမိန့်အတွက်လဲမစ္စတာဆာကိုစီဘက်ကအယူခံဝင်ထားတဲ့အတွက်ထောင်မကြသေးပါဘူးရှင
်ကျမိုင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ18304ယောက်ရှိခဲ့ပြီးပိုးတွေ့သူ1468ဦးရှိပါတယ်ပေါ်ရရကနော8.3ရာခိုင်နှုန်းမှာတေဆုံးသွားသူ53ဦးရှိပါတယ်တေဆုံးမှုရာနှုန်း 3.8 ရာခိုင်နှုန်းလို့ပြောပါတယ်ဒီကနေ့အထိဆိုရင်တရားဝင်ဆေးရပိုးတွေ့သူစုစုပေါင်း 48329 ဦးရှိနေပါပြီတေဆုံးသူကလည်းစုစုပေါင်း 1935ယောက်ပါတကယ်ဖြစ်နေတာတွေနဲ့တရားဝင်ဆေးရင်ကြားမှာအခွာအခရှိနေပါတယ်အမေရိကန်နိုင်ငံမှာတော့ကိုဝင်ဆောင်မိခင်တွေကိုကိုဗစ်ကာကွယ်ဆေးထိုးကြဖို့ကူးစက်ရောဂါကာကွယ်ရေးနဲ့ထိကျုပ်ရေးဌာန CDC ကတိုက်တွန်းလိုက်ပါတယ်။ကိုဝင်ဆောင်မိခင်တွေမှာကိုဗစ်ရောဂါဖြစ်ပေါ်ခဲ့ရင်နောက်ဆက်တွဲဖြစ်ပေါ်လာမဲ့ရောဂါနဲ့မလိုလားအပ်တဲ့အန္တရာယ်တွေကများလာတာကြောင့်အခုလိုအကြံပြုလိုက်တာပါ။လာမယ့်နှစ် February 4ကနေ20ရက်နေ့အထိကျင်းပမဲ့ဘေကျင်းဆောင်းရာသီအိုလံပစ်အားကစားပွဲမှာတော့ကိုဗစ်ကတ်သတ်စီးပင်းစီကံသတ်မှတ်ချက်တွေအတိုင်းကျင့်သုံးမယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကကြေညာလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးအပြည့်မြူတဲ့အားကစားသမားတွေဟာ Quarantine ရက် 21 ရက်ဝင်ကြရမှာပါ။အော်စတြေးလျနိုင်ငံမှာတော့ကြာတာပရင်းနေကဝစ်တိုရီယာပြည်နယ်မှာကိုဗစ်ပိုးတွေ့သူအသက် 1438 ယောက်ရှိခဲ့ပါတယ်။အဲ့ဒီလူတစ်ဝက်ကျော်ကပတ်မြုံမှာကျင်းပခဲ့တဲ့ဘောလုံးပွဲကိုသွားကြည့်ခဲ့တဲ့သူတွေဖြစ်ကြတယ်လို့အစိုးရကပြောပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိไฟโดมิเตอร์31 kHz 9383ไฟโดมิเตอร์32 kHz 9303ไฟโดมิเตอร์51 kHz 5885တို့ဖြင့်စနစ်တရင်းတွေမှာไฟလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စက်တင်ဘာလ30ရက်ကြာတာရင်းညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံလာရေးကိစ္စနှစ်ဖက်ညှိနှိုင်းဆွေးနွေးနေတယ်လို့စစ်ကောင်စီကပြောပါရယ်အာဆီယံနဲ့သဘောတူထားတဲ့အချက်၅ချက်ကိုလည်းအချုပ်အခြာအာဏာမထိခိုက်စေဘဲပူးပေါင်းဆောင်ရွက်နေတယ်လို့ဒီနေ့နေပြည်တော်မှာပြောကြားတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောကြားခဲ့ပါရယ
်အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ခွင့်ပေးရန်ကိစ္စနဲ့ပတ်သက်ပြီးကြားအထူးကိုယ်စားလှယ်လာရောက်လို့မှုကိုမြန်မာနိုင်ငံကကြိုးစားထားပြီးလက်ဖြစ်တယ်ခီးစဉ်အသေးစိတ်ကိုကျွန်တော်နှစ်ဖက်ညှိနှိုင်းနေရရှိတယ်ဒါအနစ်ချုပ်ထုတ်ပြီးပြောရရင်တော့မြန်မာနိုင်ငံအနေနဲ့အာဆီယံသဘောတူညီချက်၅ချက်ကိုမိမိနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုမထိခိုက်စေဘဲနဲ့ပြည်တွင်းတည်ဆဲဥပဒေနဲ့အညီတတ်နိုင်ရမြပူးပေါင်းဆောင်ရွက်ပေးနေကြအောင်ကျွန်တော်ပြောကြားလိုပါတယ်ဒါအားလုံးကျေးဇူးတင်ပါတယ်
အာဆီယံရဲ့လူသားချင်းစာနာမှုအကူအညီတချို့မြန်မာနိုင်ငံမှာရောက်ရှိနေပြီးတော့သက်ဆိုင်ရာဌာနတွေကကူညီဆောင်ရွက်ပေးနေတယ်လို့လည်းပြောပါရယ်အုပ်ချုပ်ရေးကောင်စီအနေနဲ့အာဆီယံကုလသမဂ္ဂစတဲ့နိုင်ငံကအဖွဲ့အစည်းတွေမှာနိုင်ငံတော်ကိုယ်စားအစိုးရတစ်ခုအနေနဲ့ကိုယ်စားပြုဆောင်ရွက်နေတာဖြစ်တယ်လို့လည်းကုလသမဂ္ဂမှာကိုယ်စားပြုမှုနဲ့ဆိုင်တဲ့မေးခွန်းမှာဗိုလ်ချုပ်စော်မင်းထွန်းကသူ့ရဲ့သဘောထားကိုဖြေကြားသွားခဲ့ပါရယ်ရှင်
ဩစတြေးလျနိုင်ငံသားရှော့တန်နန်လည်းဒေါန်ဆန်းစုကြည်ပါဝင်၅ဦးပေါ်ဆွဲဆိုထားတဲ့အမှုတွေရှင်းနေတဲ့အမှုတွေတွေ့ဆုံဆွေးနွေးနိုင်ရင်ကိုတင်ပြတောင်းခံရဆဲဖြစ်ပါတယ်။အဲဒီလိုတင်ပြချက်ကိုတရားရုံးကလက်ခံကြားလာခဲ့တယ်လို့တရားလွှတ်တော်ရှင်းနေဦးခမောင်စောက VOE ကိုပြောပါတယ်။ဒီကနေ့ရုံးချင်းမှာလည်းရှင်းနေတဲ့အမှုတွေတီးတန့်တွေ့ဆုံခွင့်မရခဲ့သေးဘူးလို့ရှင်းနေတွေကဆိုပါတယ်။ရှော့တန်နန်လည်းဒေါန်ဆန်းစုကြည်ပါဝင်၅ဦးကိုစစ်ကောင်စီကနိုင်ငံတော်ရှုံးဝဲအုပ်တွေနဲ့တရားဆွဲဆိုထားတာပါ။ဒီသတင်းချက်ကိုနောက်ပိုင်းမှာနားဆင်ကြရမှာပါ
နယူးယောက်မြို့မှာကျင်းပနေတဲ့ထွေထွေညီလာခံမှာဗ ုထုနေတော့ကတန်တမန်တွေချဖြန့်ဝေတဲ့အစီရင်ခံစားရဲမှာမြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအမြင့်တွေမသွားအောင်တားဆီးနိုင်ဖို့အခွင့်အလမ်းနဲ့တဲ့နဲလာနေပြီလို့ဖူလာသမဂအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကတတိပေးထားပါတယ်မြန်မာနိုင်ငံအနှက်မှာလက်နက်ကိုင်ပဋိပက္ခကြီးဖြစ်မလာအောင်အားလုံးဝိုင်းဝန်းတားဆီးဖို့လိုအပ်တယ်လို့လည်းအတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်အရှိတောင်အရှမှာတဲ့မကတခြားနေရာတွေအထိဘက်ပေါင်းစုံကဆိုးကျိုးအန္တရာယ်တွေကူးစက်မလာအောင်ဒေသတွေအရေးပါသူတွေအပါအဝင်အားလုံးညှိနှိုင်းတားဆီးဆောင်ရွက်ရမယ်လို့သူကပြောပါတယ်2020 August လလေကနေပြီးတော့2021 August လလေအထိတင်ပြတဲ့အစီရင်ခံစာမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအထူးသဖြင့်စစ်အာဏာသိမ်းမှုကန့်ကွက်သူတွေအပေါ်ရရဆက်ဆက်ဖိနှိပ်တဲ့လုပ်ရက်တွေကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တာကိုဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်တပ်နဲ့ပူးပေါင်းဆောင်ရွက်တယ်လို့တန်တရားရှိခံရသူတွေကိုတပ်ဖြတ်နေတယ်ဆိုတဲ့သတင်းတော်များများရရှိတယ်လို့လည်းအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကအစီရင်ခံစာထဲမှာပြောကြားထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းမှာရိုဟင်ဂျာအသိုက်အဝန်းရဲ့ခေါင်းဆောင်မိုဟစ်ဦးလောက်ကိုတင်းနဲ့ပြစ်ခတ်တပ်ဖြတ်ခဲ့တာကြောင့်ရာနဲ့ချီတဲ့လက်နက်ကိုင်ရဲတပ်ဖွဲ့တွေကိုဒုက္ခသည်စခန်းမှာကြာတာပရိနိကချထားလိုက်ပြီးလုံခြုံရေးကိုတင်းကျပ်စွာကိုက်တွယ်လိုက်ပါတယ်။သူ့ကိုဟာလူကြိုက်များပြီးလူခွင့်ရေးဆိုင်ရာလောက်ရတွေကြောင့်အခုလိုဖြစ်ရတယ်လို့လည်းသူ့ညီဟာဘစ်ဦးလောက်က AFP ကိုပြောပါတယ်။မိုဟစ်ဦးလောက်ဟာ2019ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့တင်းနဲ့ချီရိုဟင်ဂျာဒုက္ခသည်တွေရဲ့ထင်ရှားတဲ့ကိုယ်စားလှယ်တွေကတယောက်ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့စုံစမ်းစစ်ဆေးတာကိုရှင်းဟုံမြင့်တင်ဆောင်ရွက်ဖို့နိုင်ငံတကာလူငင်းချမ်းသာ괴အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။တက္ကမရှိတဲ့တန်တမာတွေကလည်းခုလိုတပ်ဖြတ်မှုကိုရှုတ်ချလိုက်ကြတယ်လို့ VOA ဘင်္ဂလားဌာနကပြောပါတယ်။မိုးဟစ်ပူလောက်ကိုပြစ်တက်ရမှာအ ਨੇ ဆုံးလူ၄ယောက်ပါဝင်ပတ်သက်ခဲ့တယ်လို့လည်းရဲကပြောပါတယ်။သူဟာကြောင်းစရာတယောက်ဖြစ်ခဲ့ပြီးငင်းချမ်းရေးနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ရိုဟင်ဂျာအဖွဲ့ကြီးကိုထူထောင်ခဲ့တဲ့သူပါ2019ခုနှစ်မှာလူနှစ်သိန်းလောက်တက်ခဲ့တဲ့လူမှုအစည်းအဝေးကြီးကိုကျင်းပခဲ့တဲ့အတွက်ပို့ပြီးလူသိများထင်ရှားလာခဲ့ပါတယ်။ဒုက္ခသည်စခန်းနဲ့သူ့ဖွဲ့စည်းကပေါရောက်နိုင်ခဲ့ပါတယ်။အဲ့ဒီနှစ်မှာပဲအမေရိကန်တပ်ရထရမ့်နဲ့တွေ့ဆုံမှာသူပါဝင်ခဲ့တယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးစည်းဝေးကိုလည်းသူတက်ရောက်ခဲ့ပါသေးတယ်
။မြန်မာနိုင်ငံမှာဒီနေ့ရွှေဈေးအနည်းငယ်ပြန်ကျပြီးတော့ညနေဈေးပိတ်ချိန်မှာအခောက်ရွှေတစ်ချပ်သားကိုရန်ကုန်မှာ3,200ဈေးနဲ့ဈေးပိတ်သွားပါရယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းတစ်ချပ်သားကို22သိန်းကျော်အထိအခောက်ရွှေဈေးတက်ခဲ့ပြီးတဲ့နောက်ရန်ကုန်တိုင်းရွှေအသင်းကဈေးကျအောင်ရည်ရွယ်ပြီးတော့ရွှေပိတ်သာချိန်30လောက်ဒီကနေ့ထုတ်ရောင်းခဲ့ပါရယ်ဒေါ်လာဈေးကတော့စက်တင်ဘာ30ရက်မှာဒီဗဟိုဘဏ်ကတတ်မှတ်ငွေလဲနှုန်းကတဒေါ်လာကိုမြန်မာကျပ်ငွေ1928ကျပ်ဖြစ်ပါတယ်ရန်ကုန်မြို့ကပြင်ပတရားဝင်ငွေလွှဲကောင်တာတွေမှာတော့ဒီကနေ့ကြာတာရင်းနေ့ဝယ်ဈေးဒေါ်လာကို2250ကျပ်ရောင်းဈေးက2400ကျပ်အထိဈေးပေါက်ပါတယ်လက်ရှိမြန်မာနိုင်ငံမှာစီးပွားရေးအခြေအနေဆိုးလာနေတယ်ဆိုတာကိုစစ်ကောင်စီပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာဒီကနေ့အသိအမှတ်ပြုပါတယ်ကိုဗစ်ပထမလှိုင်းတွေကကျဆင်းနေတဲ့စီးပွားရေးဟာပြပထိုးတဲ့ချက်တွေကြောင့်အခြေအနေပိုဆိုးလာတာဖြစ်ပေမဲ့သူတို့အနေနဲ့အကောင်းဆုံးနည်းလမ်းတွေနဲ့ဖြေရှင်းနိုင်ဖို့ဆောင်ရွက်နေတယ်လို့ပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောကြားသွားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမဆုမျက်မွန်နဲ့ဥတမောင်သန်းတို့ကြီးညာပေးတော့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဒီနေ့နေပြည်တော်မှာပြုလုပ်ခဲ့တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအကြောင်းနဲ့စကြပါမယ်။လက်ရှိတိုင်းပြည်စီးပွားရေးယိုယွင်းကျဆင်းနေတာနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလက်ရှိအစိုးရကပဲတာဝန်ယူရမှာဖြစ်တယ်လို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတာနဲ့ပတ်သက်လို့ကိုယ်တိုင်သတင်းသွားယူခဲ့တဲ့ပြည်ထောင်စုနောက်ကိုစီသူကိုဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။ဟုတ်ကဲ့ကိုစီသူရေဒီနေ့ကိုစီသူကဒီစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တယ်ဒီမှာဒီစစ်ကောင်စီဘက်ကလည်းအကြောင်းအရာတွေတော်တော်များများကိုရှင်းလင်းပြောကြားခဲ့တယ်ပေါ့အဲ့တော့ဒီထဲမှာကျွန်တော်တို့အရင်ဆုံးစကြင်တာကတော့ဒီစီးပွားရေးကိစ္စပေါ့နော်ဆိုတော့လက်ရှိတိုင်းပြည်စီးပွားရေးအခြေအနေကတော်တော်လေးကိုလည်းဆိုးဆိုးဝါးဖြစ်နေတယ်အစီးပွားရေးလုပ်ငန်းတွေလည်းဖြတ်တယ်အယောင်ဝယ်တွေမရှိတာတို့ဘာလို့နောက်အဲ့တော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီအခြေအနေကိုပြန်ကောင်းလာအောင်စစ်ကောင်စီဘက်ကဘာတွေလုပ်မယ်လို့ပြောထားတာရှိပါသလဲ
အဲဟုတ်ကဲ့ခင်ဗျာဒီနေ့ကျွန်တော်တို့သတင်းစာရှင်းလင်းပွဲကိုကျွန်တော်တို့ဒီ Eastern Diva Media တွေကိုဖိတ်တယ်အဓိကတော့ဒီသူတို့လှုပ်ဆောင်ချက်တွေကိုရှင်းပြပြောပြတာပေါ့နော်အဲ့ဒီထဲမှာရင်းတော့တွေပြလို့တဲ့မေးခွန်းတွေကိုမေးတော့အထူးသဖြင့်တော့နိုင်ငံစီးပွားရေးနဲ့ပတ်သက်တဲ့မေးခွန်းတွေတော်တော်များများအမေးခံရတယ်ကျွန်တော်တို့ပါဝင်မေးကြပါလေဒါပေမဲ့အဲ့လိုမေးတဲ့အခါမျိုးမှာဒီစီးပွားရေးနဲ့ပတ်သက်လို့သူတို့လုံနိုင်မြန်မာနီလန်းနေကိုစူးစမ်းနေတယ်ဆိုတဲ့အကြောင်းသူတို့ပြောတယ်အဓိကကတော့ဒ ီကိုဗစ်ကြောင့်ကျက်စီးရွံ့လာတဲ့စီးပွားရေးတွေကအခုချိန်မှာဒီတော်တော်လေးဆုတ်ယုတ်တဲ့အနေအထားကိုရောက်နေပြီဆိုတဲ့အကြောင်းသူတို့ဝန်ခံတယ်ဒီစစ်ကောင်စီပြောခွင့်ရကိုယ်တိုင်ဝန်ခံတယ်ပေါ့နော်ပြီးတော့ဒီတိုင်းပြည်ရဲ့အခြေအနေဆုတ်ယုတ်မှုဟာဘယ်လိုပဲဖြစ်လာဖြစ်လာလက်ရှိသူတို့မှာတာဝန်ရှိနေတဲ့အစိုးရကတာဝန်ခံရမယ်ဆိုတာကိုလည်းကောင်းကောင်းသဘောပေါက်နားလည်တယ်ဆိုတဲ့အကြောင်းသူကခုလိုပြောတယ်ဗျ
စီပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီဖြစ်ပြနေတဲ့အခြေအနေပတ်သက်ပြီးတော့ကြာကျွန်တော်တို့အနေနဲ့လည်းကိုကျွမ်းကျင်တဲ့ဘာသာတော့မဟုတ်ပါဘူးသို့တော့ဟိုလေ့လာတာပေါ့နော်လေ့လာတဲ့အခါမှာအမှန်ပါတယ်လေ့လာတဲ့အခါမှာခုနပြောလို့ဒီတိုင်းပြည်ရဲ့စီပွားရေးကြာဆင်းခြင်းကတော့ဟိုတိုင်းပြည်ရဲ့ပထမလိုင်းဒုတိယလိုင်းကာလကြတဲ့အတိုင်းကျွန်တော်တို့ဖြစ်နေတာပေါ့လေသို့တော့ဒီအချိန်မှာပို့ပြီးဆိုးလာတယ်နိုင်ငံရေးထုံးတဲ့ချက်တွေလည်းပါပါတယ်နိုင်ငံရေးထုံးတဲ့ချက်တွေပါတယ်ဒီပြင်အဲပြည်သူလူထုတရားလုံးနဲ့တည်ပြီးသားဖြစ်မှာပါနိုင်ငံခြားမှာကိုယ်ကြီးရောက်ရှိနေရလဲပါတယ်ဒါတွေလည်းပါနိုင်ကောင်းပါနိုင်သို့တော့အဲဘယ်လိုပဲဖြစ်ဖြစ်ခုလက်ရှိတာဝန်ယူထားတဲ့အစိုးရကပဲသူကတာဝန်ယူရမှာပဲအခုနပြောလို့ဟိုမှတ်ပါတယ်အတီးရတော့ကျွန်တော်မှဲ့နေတာကြာပြီမှဲ့နေတာလည်းကြာပြီကြွေကြကန်နေလည်းဖြစ်နေပြီအကြွေကြတာတော့ဒီအစိုးရလက်ထက်မှာကြွေကြတာပေါ့ဘယ်လိုပဲဖြစ်ဖြစ်ခင်ဗျားတို့ပြောတဲ့စကားအတိုင်းပဲဟိုဘောနော်ကြွေကြသည်ဖြစ်သည်ကြွေမသည်ဖြစ်သည်ကိုယ့်လက်ထက်မှာကြွေကြတာဖြစ်တဲ့ကြောင့်ကိုယ့်ဘာသာကိုပြန်ကောက်ပြီးတော့ကြာပြန်လေထူထောင်အောင်တော့လုပ်ပြရမယ်တာဝန်ရှိပါတယ်ဒီတိုင်းပဲလှုပ်ဆောင်ပေးမယ်လို့ပဲကျွန်တော်ပြောချင်ပါတယ
်နောက်တစ်ခုကဒီလက်ရှိအခြေအနေမှာပေါ့နော်ဟိုလက်ရှိအခြေအနေမှာဒီအမေရိကန်ဒေါ်လာနဲ့ငွေလဲလှယ်တဲ့နေရာမှာဒီမြန်မာငွေကျပ်ငွေတန်ဖိုးကတော်တော်လေးကျနေတယ်အဲဒါနဲ့ပတ်သက်ပြီးတော့ရောစစ်ကောင်စီဘက်ကဘယ်လိုမြင်ထားလဲဒီအခြေအနေကိုကူစားဖို့အတွက်ကိုရောဒီစစ်ကောင်စီဘက်ကဘာတွေလုပ်နေတယ်လို့ရောပြောလဲဗျ
အဲ့ဒါအဲ့ဒီကိစ္စမှာလည်းသူတို့ကပြောတာရှိပါတယ်ဗျာဒါအဲ့ဒါပါလဲဆိုတော့ဒီတိုင်းပြည်ရဲ့စီးပွားရေးကျဆင်းလာတဲ့ခါမှာဒီဒေါ်လာငွေဈေးကဒေါ်လာငွေဈေးနဲ့ဆက်စပ်တဲ့မြန်မာငွေဈေးကျတယ်ဒါကြောင့်ဒီသူရဲ့ရက်ခတ်မှုအနေနဲ့ဓာတ်ဆီလောင်စာဆီပေါ့နော်လောင်စာဆီဈေးနှုန်းတွေပြင်းထန်လာတယ်အဲ့ဒါတွေကိုသူတို့ဖြေရှင်းနေတယ်ဆိုတဲ့အကြောင်းပြောတယ်အဓိကအဲ့ဒီမှာလည်းဝန်ခံချက်တစ်ခုကတော့ဒီဒေါ်လာဈေးကွက်ထဲမှာဒေါ်လာလူငွေပြတာကိုဗဟုပံကဒီဒေါ်လာတွေကိုထုတ်ရောင်းတဲ့စနစ်နဲ့သူတို့ဖြည့်ရှင်းတယ်သို့တော်လည်းရေကွက်ထဲမှာတကယ်လိုတဲ့ဒေါ်လာကိုတော့သူတို့လုံလောက်အောင်မရောင်းနိုင်ဘူးဆိုတာကိုတော့အဲ့ဒါကိုတော့သူဒီဟာကအဖြစ်မှန်တစ်ခုဖြစ်ကြောင်းသူတို့ကဝန်ခံပြီးတော့ဒီရေရှည်ရေတိုးသူတို့လုံနိုင်တဲ့လောက်အစီအစဉ်တွေချမှတ်ပြီးတော့လုံနေတယ်ဆိုတော့ကြောင်းအခုလိုပြောတယ်ခင်ဗျအ
ဲဒေါ်လာဈေးမြင့်တက်လာမှုကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံတို့ပုံပန်းနေနိုင်ငံသားငွေတွေရောင်းပြတာတွေပြပပို့ကုန်ရောင်းဝင်များအချိန်မီပြန်လည်ဝင်ရောက်တောင်းဆောင်ရွက်ပြတာတွေပုတ်ကုံရောင်းဝယ်များလက်ဝဲကန်ဆောင်မှုများကိုအချိန်ကာလသတ်မှတ်ခြင်းနဲ့ပုတ်ကုံမြင့်တေးဆောင်ရွက်ခြင်းဒီလားနေနဲ့ဆောင်ရွက်လျက်ရှိပါတယ်။မတိရလည်းဒီဟိုဘုံကော်မတီအစည်းအဝေးပေါ့ကျွန်တော်ကျင်းပခဲ့ပြီးတော့ဆောင်ရွက်လျက်လည်းရှိတယ်။အဲဒီနေရာမှာကျွန်တော်ပြောလို့တာကတော့တချို့လည်းပြောတာရှိပါတယ်။မှန်ပါတယ်ဒီဘူဘန်းနေထုတ်ရောင်းနေတဲ့ဒေါ်လာပေါ့ဘူဘန်းနေထုတ်ရောင်းနေတဲ့ဒေါ်လာတွေဟာဒီကြည်တွင်းလိုအပ်ချက်ကြည်တွင်းလိုအပ်ချက်နဲ့ပတ်သက်ပြီးတော့ကြည်တွင်းလိုအပ်ချက်မှာဟောနော်လို့အဲ့လောက်ဖြည့်စည်းမပေးနိုင်ဘူးဆိုတဲ့အာမျိုးလည်းရှိပါတယ်။ဒါလည်းအဖြစ်မှန်တစ်ခုပါပဲ
။တမ်းပြည့်လက်ရှိစီးပွားရေးခြေနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတာပါ။တခါစံကြောင်းမြင်းဒီကုန်းအရက်မှာဖြစ်တဲ့ဖြစ်စဉ်တစ်ခုနဲ့ပတ်သက်လို့လည်းဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာဗိုလ်ချုပ်ဇော်မင်းထွန်းကထည့်သွင်းပြောဆိုသွားတယ်လို့ကိုစီသူကပြောပါတယ
်။အဲပြောပါတယ်ခင်ဗျာဒီနေ့သူရဲ့သတင်းစာရှင်းလင်းပွဲမှာထုံးစံအတိုင်းဒေသရှင်းလင်းပွဲတွေမှာပါနေကြအတိုင်းဒီနိုင်ငံတော်အကြမ်းဖက်လုပ်ငန်းတွေကိုဟုတ်ပြတယ်ဆိုတော့ခေါင်းစဉ်အောက်ကနေပြီးတော့ဒီစက်တင်ဘာလ25ရက်နေ့ကစမ်းကြောင်းမှာဖြစ်ခဲ့တဲ့အမှုဒီအခင်းဖြစ်တဲ့အကြောင်းပေါ့နော်သူပြောပါလေအဲ့ဒါကတော့စမ်းကြောင်းမှာကျွန်တော်တို့ကအဲ့ဒီရက်ဒီကလေးကစမ်းကြောင်းမှာညဘက်ပေါ့နော်ညဘက်စစ်တပ်ခတ်တံတွေကြားတယ်လို့ဒေသခံတွေကအဲ့တုန်းကလေးကကျွန်တော်တို့စုံစမ်းသိရှိရတယ်ပြီးတော့ဒီတိုက်ပွဲကနေဆွဲချပြီးတော့ရိုက်နှက်တယ်ဆိုတော့အဲ့ဒီအခင်းဖြစ်တဲ့နေရာမှာရိုက်နှက်တယ်လို့ယူဆတဲ့ဗီဒီယိုတစ်ခုလဲဒီမီဒီယာတစ်ခုကနေတင်လိုက်ရတာနေပြီးတော့online ပေါ်မှာအတော်လေးပြတ်နေတာတွေ့ရတယ်။နောက်ထုတ်ပြန်ချက်လို့ဒီ server ဆာတန်းတွေလည်းပြတ်နေလာတာတွေ့ရပြီးတော့အတော်လေးရှုပ်ထွေးတဲ့ဒီဖြစ်စဉ်တစ်ခုအဖြစ်အဲတုန်းကတော့ကျွန်တော်တို့ရှုပ်ထွေးခြင်းမြင်ရတယ်။ဒီနေ့တော့သူကဘချုပ်စော်မင်းထွန်းကအဲဒီကိစ္စနဲ့ပတ်သက်ပြီးတော့သူထုတ်ပြန်ချက်ထုတ်ပြန်ပါတယ်။အဲဒီမှာတော့သူကအမျိုးသမီးဒုံတွဲရယ်နောက်ထပ်အမျိုးသား2ယောက်ရယ်စုစုပေါင်း4ယောက်ခင်းဖြစ်တဲ့နေရာမှာတည်ဆုံးသွားတယ်ပေါ့နော်နောက်ပြီးတော့လုံချုံရေးရတဲ့ဖွဲ့ဝင်တချို့လည်းတချို့တည်ဆုံးပြီးတချို့တန်ရရတယ်ဆိုတဲ့အကြောင်းသူကဒီကျွန်တော်တို့အခုလိုရှင်းပြတယ်ခင်ဗ
ျဝင်ရောက်စာပွဲစီမှာပဲအထက်ကနေလက်နက်ငယ်များနဲ့စတင်ပစ်ခတ်ခဲ့ပါတယ် ဆက်လက်ပြီးတရားခန်ဇင်းလင်းကိုကျွယ်ကြီးရပစ္စတိုတနတ်နဲ့လက်တရားခန်ခင်းခင်းကျွယ်ကိုခင်လေးရပစ္စတိုတလက်ကင်ပြီးတော့လေကားအတိုင်းပြေးစင်းပြီးလုံကြုံရေးကြောက်ဖွဲ့ဝင်တွေကိုပြစ်ခတ်ခဲ့ပါတယ်။ပြန်လည်ပြစ်ခတ်ဖမ်းဆီးရမှာတရားခန်နှစ်ဦးလုံးကိုအသေးဖမ်းဆီးရမိခဲ့ပါတယ်။လုံကြုံရေးကြောက်ဖွဲ့ဝင်တွေကအခန်းအပြင်မှာဆက်လက်ရှင်းလင်းတဲ့အခါမှာတရားခန်ကျော်ကြီးနဲ့ဝက်ကြီးဆိုတဲ့လူနှစ်ဦးကိုဆက်ပြီးအသေးဖမ်းဆီးရမိခဲ့ပါတယ်။သူတို့နဲ့အတူ Glock pistol တနတ်ပုံးလက်လက်ပြပုံတလုံးလိုကိုဖမ်းဆီးရမိခဲ့ပါတယ်။လုံကြုံရေးတပ်ဖွဲ့ဝင်တွေအချို့ကြာဆုံးခဲ့ရပါတယ်။အချို့လည်းဒဏ်ရာရရှိခဲ့ပါတယ်။ဖမ်းဆီးရမိသူများစံကြောမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှုယုံကိုစက်တင်ဘာလ10ရက်နေ့မှာမြေနီကုန်းမီးပွတ် CCTV နဲ့တရားမှုအမှတ်တိုင်ကြီးကဂုံးကြော်တရားတို့ကိုပောက်ခွဲမှုတွေပြုလုပ်ခဲ့တဲ့သူတွေပဲဖြစ်ပါတယ်။အဲ့ဒီထဲမှာဇင်းလေးကော်ကျွယ်ကြီးဟာဆရာဝန်တစ်ယောက်ဖြစ်ပါတယ်။အိမ်တော်တဲ့တဦးဖြစ်ပြီးကလေးတစ်ယောက်ရှိပါတယ်။တဲ့ခံခင်ခင်ကျွယ်ကိုခင်လေးဟာသူနာပြုဆရာမတူဖြစ်ပါတယ
်နောက်ပြီးတော့ဒီမှာဒီဖြစ်စဉ်မှာပါဝင်တဲ့ဒေါက်တာဇင်လင်းနဲ့သူနာပြုဆရာမမတ်ခင်ခင်ကျွယ်ရိုးနဲ့ပတ်သက်ပြီးတော့ရောဘာတွေများထပ်ပြောတာရှိပါလဲဗ
ျသူကဒီသူရှင်းပြတဲ့အထက်မှာပါတဲ့ဒေါက်တာဇင်လင်းဒီတနတ်နတ်လက်နဲ့ကိုင်းဆင်းလာပြီးတော့ပြစ်တယ်ဆိုတော့ဒေါက်တာဇင်လင်းနဲ့နောက်ဒီစတိုတနတ်လက်ကိုင်းနဲ့ဆိုတော့ဒီသူနာပြုဆရာမအမျိုးသမီးကသူတို့နှစ်ယောက်ဟာအဲဇုံတွဲတွေဖြစ်တယ်လို့သူကပြောတယ်သူတို့နှစ်ယောက်ဟာလူမှုရေးဖောက်ပြန်နေတဲ့ဇုံတွဲဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီဒေါက်တာဇင်လင်းဆိုတဲ့မျိုးသားကကလေးတယောက်ရှိပြီးတော့သူဇနီးတယောက်ဇနီးရှိတယ်လို့အဲဘုရားဆောင်မင်းထွန်းကသူစုံစမ်းရဲ့အရာသိရတယ်လို့ပြောပါတယ်ပြီးတော့အဲ့ဒီသူရဲ့ဇနီးကိုစုံစမ်းမေးမြန်းဖို့အတွက်ဒီအမှုနဲ့လုံးဝသက်ဆိုင်ခြင်းမရှိဘဲနဲ့စုံစမ်းမေးမြန်းဖို့အတွက်သူတို့ခေါ်ထားတယ်ခေါ်တဲ့ခါမှလည်းစစ်စစ်မင်းများတဲ့ခါမှလည်းဒီဇနီးတဲ့ဟာဒီအမှုနဲ့ပတ်သက်ခြင်းမရှိဘူးဒါပေမဲ့လုံကြုံရေးရစစ်စစ်မင်းများနေတယ်ဖမ်းဆီးထားတာလုံးဝမဟုတ်ဘူးဆိုပြီးတော့သူကဒီနေ့ကျွန်တော်တို့တန်းစားရှင်းလင်းပွဲမှာပြောပြပါတယ်ဗ
ျတခါမေလ24ရက်နေ့ကလေးကဖမ်းဆီးထားတဲ့ Frontier မြန်မာသတင်းဌာနရဲ့အုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster ရဲ့လက်ရှိအခြေအနေသူ့ကိုစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်လို့လည်း VOA သတင်းတော်ကိုစီသူကမေးမြန်းခဲ့ပါတယ်
ဖွန်ဒီယာမဂဇင်းမှာလုပ်ခဲ့တဲ့ဒီအမေရိကန်သတင်းတောက်ပေါ့နော်ဒီအုပ်ချုပ်မှုအဲဒီဒါဂျန်နီဖန်စတာကိုဖမ်းထားတာကြာပြီဆိုတော့ကျွန်တော်ကလည်းဒီနေ့သတင်းစာရှင်းလင်းပွဲမှာခွင့်ရတော့ကျွန်တော်မေးကြည့်ပါတယ်အဲ့တော့ဝကျုဆောင်မင်းထွန်းကတော့သူဟာကျမကြီးကောင်းမွန်တဲ့အခြေအနေရှိပါကြောင်းနောက်ကာကွယ်ဆေးထိုးဖို့မထိုးဖို့ကတော့ဒီကာကွယ်ရှင်ရဲ့ဆုံးဖြတ်ချက်ဖြစ်တာကြောင်းအဲဒီကိစ္စကိုတော့သူတို့ရှင်းရှင်းလင်းလင်းမသိရသေးဘူးပြီးတော့သူ့ကိုဆွဲတင်ထားတဲ့အမှုတွေအကြောင်းကိုတော့ကျွန်တော်မေးကြည့်တဲ့အခါမှာဘုရားဆောင်မင်းထောင်ကအခုလိုပြောတယ်ခင်ဗျာ
သတင်းတော်များနဲ့ပတ်သက်လို့ကတော့ကျွန်တော်သတင်းတော်များသည်သတင်းတော်အုပ်ကိုဒါလုတ်တယ်ဆိုရင်သတင်းတော်အုပ်ကိုဒါလုတ်တယ်သတင်းတော်အုပ်တိုင်းဒါမျက်မျက်တတလုတ်တယ်ဆိုရင်ကျွန်တော်ဖန်ဆီးစစ်ဆေးစရာအကြောင်းမရှိပါဘူးသူ့အနေနဲ့ကတော့သတင်းတော်လုပ်ငန်းတွေတဲ့ကြော်လွန်ဆောင်ရွက်ခဲ့တဲ့အရာရှိတော့စစ်ဆေးကြတာဖြစ်ပါတယ်ကျမရဲ့အခြေအနေကောင်းမှပါလေကိုဝိဆက်ကိုစေးထိုးခြင်းမထိုးခြင်းနဲ့ပတ်သက်လို့ကတော့အကျဉ်းတော်မှာရှိနေတဲ့အကျဉ်းသားများအချုပ်သားများအားလုံးကိုကိုဝိဆက်ကိုစေးထိုးနိုင်ပေးတယ်ရှိပါတယ်ထိုးခြင်းမထိုးခြင်းသည်သူ့ဆန္ဒသာဖြစ်ပါတယ
်လက်ရှိကသူ့ကိုဘာမှုနဲ့ဆွဲထားတယ်လို့ရောတိတိကျကျဖြေသွားတာရှိပါလား
အဲကျွန်တော်ကရှင်းရှင်းလင်းလင်းအမှုကြောင့်ရှင်းရှင်းလင်းလင်းများသိရမလားလို့ကျွန်တော်ထပ်မေးတဲ့အခါမှာတော့သူကဒါကသတင်းတောက်ပေါင်ကိုကြော်ပြီးတော့ကျူးလွန်ထားတယ်ဆိုတော့တည်ကြတယ်သို့တော့သူတို့စစ်စေးမင်းများနေတဲ့ဒီဇဲဖြစ်တဲ့အတွက်အမှုကိုဆွတ်တင်တယ်ဆိုတော့တည်ကြနေတယ်ဒါပေမဲ့အမှုအသေးစိတ်ကိုတော့သူကနောက်မှပဲပြောပါမယ်ဆိုပြီးတော့ကျွန်တော်ကိုအဲတိတိကျကျရှင်းရှင်းလင်းလင်းပြေးမသွားဘူးခင်ဗ
ျဒီနေ့နေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ပြည်ဝသတင်းတော်ကိုစီသူပြောသွားတာဖြစ်ပါတယ်VOA ကနေ6ရက်နေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတခါတော့ဒေါင်ဆန်းစုကြည်ရဲ့စီပွားရေးအကြံပေးရှောင်းတာနောရဲ့အမှုအခြေအနေကိုပြောပြပေးကြပါမယ်။ဩစတြေးလျနိုင်ငံသားရှောင်းတာနောနဲ့ဒေါင်ဆန်းစုကြည်အပါအဝင်၅ဦးပေါ်ဆွဲဆိုထားတဲ့အမှုအတွက်ရှင်းနေရတဲ့အမှုတွေတီးကြားတွေးဆုံဆွေးနွေးခွင့်ရဖို့ဒီကနေ့ရှောက်လဲချက်ပေးခဲ့ကြပြီးတော့ဆုံးဖြတ်ချက်တော့ထွက်မလာသေးပါဘူး။ဒီကနေ့တရားရုံးအခြေအနေကိုဒီရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနယ်နဲ့အစိုးရအဖွဲ့ဝင်ဟောင်း3ဦးကိုထောင်နှံ14နှစ်အထိချမှတ်နိုင်တဲ့နိုင်ငံတော်လွှတ်အပ်ဥပဒေချိုးဖောက်မှုနဲ့စစ်ကောင်စီကတရားစွဲဆိုထားပြီးဒီကနေ့မှဒုတိယအကြိမ်ကြားနာတာဖြစ်ပါတယ် ဒီကနေ့မှာတော့ဆွဆွဲခင်ရသူတွေရဲ့အခွင့်အရေးအရအမှုတွေနဲ့ရှင်းနေတွေအမှုကိစ္စတီးတန့်ဆွေးနွေးနိုင်ရေးနဲ့ပတ်သက်လို့ရှင်းနေတွေဘက်ကတင်ပြချက်ကိုတရားရုံးကလက်ခံကြားနာခဲ့တယ်လို့တရားလွှတ်တော်ရှင်းနေဦးခမောင်စောက VOA ကိုပြောပါတယ
်။ရှင်းတန်းအမှုပါရှင်းတန်းပါငါပါဗျာ။အော်ဖီဆာတိုက်ကူဟိုကဒေါက်တာတက်စီလည်းလာပါတယ်။ကျန်တဲ့၄ယောက်လည်းလာပါတယ်။ဒီရုံးရှိကလာတယ်နော်။ရုံးရင်းကိုနှစ်ပတ်တခါလုပ်ပြီးပိုအပြောင်းအလဲဖြစ်နေရှင်းပြပါလိမ့်။ဒါမျိုးရုံးကအဲ့ရောက်တော့ဆိုလက်မခံပါဘူး။ဒီတစ်ပတ်တခါလည်းအရင်ရုံးချင်းလုံးမှာအမှုတွေမရှိနေပြည့်စုံတဲ့ကိစ္စ။အဲဒါရန်ကုန်အစီအစဉ်ရှိတဲ့ကြားရုံးမှာပြင်ပြထားပြီးသားကိစ္စ။အဲဒီကိစ္စကိုရှောက်လဲပြပေးဖို့ရုံးချင်းမှာလာဖော်လုပ်ပါလိမ့်။ဒေါ်စားကြည့်ရှင်ရဲ့ရှေ့ရှင်ကရှောက်လဲပြရေးသားရှောက်လဲပြတင်ပါလိမ့်။ကျောင်းတောင်းလဲရှိနေရတယ်။နှုတ်နဲ့ရှောက်လဲပြတင်ပါလိမ့်။နောက်ဦးရှင်ရဲ့ကျင့်ရလည်းပဲနှုတ်နဲ့ကြောက်ရပါတယ်။အဲ့တော့အဲ့မှာနှုတ်နဲ့ကြောက်ရတဲ့ဒီနဲ့စီမီကိုအစီပင်းကြရင်ရှားနဲ့ရေးသားပြီးတော့ကြောက်လိုက်ရှင်လို့ပြောပြီးတော့အဲ့ဒါကိုလည်းလည်းအလေးချမ်းပြီးပြောပါတယ်။အငုံခရိုင်တရားရုံးမှာတော့မပြတ်သေးတဲ့ပုံမှန်လေးတွေကိုဆက်ထားပါတယ
်။ဒီကနေ့ရုံးချင်းမှာလည်းရှေ့နေတဲ့အမှုတွေတီးတန့်တွေ့ခွင့်မရခဲ့ဘူးလို့ရှင်တွေကပြောပါတယ်။ဒီမှုကိုဆွဆွဲခံရတဲ့သူတွေများတာမို့ဆွဆွဲခံရသူတွေအတွက်ရှေ့နေအဖြစ်ဆောင်ရွက်ဖို့ပါဝါတင်မဲ့ရှေ့နေတွေလည်းလာလာမှာတရားခွင်နဲ့ဝင်မဲ့ရှေ့နေ10ဦးကျော်ရှိခဲ့ပါတယ်။ဝင်ရောက်ခွင့်ရရေးမှာလုံခြုံရေးအကြောင်းပြချက်အရာဆိုပြီးလုံခြုံရေးတွေဘက်ကကန့်သက်တာကိုကြုံခဲ့ရတယ်လို့ရှေ့နေတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ရှေ့နေတွေကတရားရုံးကိုတင်ပြခဲ့ပြီးနောက်ရုံးချင်းတွေမှာကန့်သက်မှုမဖြစ်အောင်လုပ်ပေးဖို့တရားရုံးကညွှန်ကြားထားတယ်လို့ပြောပါတယ်။ဒီမှုမှာဒေါ်ဆန်းစုကြည်နဲ့ရှောင်းတာနာအပါအဝင်စီမံဘဏ္ဍာဝန်ကြီးဟောင်းတွေဖြစ်တဲ့ဦးစိုးဝင်းနဲ့ဦးကျော်ဝင်းဒုဝန်ကြီးဦးဆက်အောင်တို့ကိုပါတရားစွဲဆိုထားတာဖြစ်ပြီးတော့ရှောင်းတာနာကိုဦးတည်ဆွဲဆိုတဲ့အမှုလည်းဖြစ်ပါတယ်။လက်ရှိမှာရှောင်းတာနာဟာနိုင်ငံတော်လွှင့်ဝဲချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပါတရားစွဲဆိုခံထားပါတယ်။သူ့ကိုပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့နေပြည်တော်မှာရုံးထုတ်စစ်ဆေးတဲ့အချိန်ကရန်ကုန်ဩစတြေးလျတန်ယုံကအရာရှိတွေနဲ့တွေ့ခွင့်မပေးခဲ့ဘူးလို့ဩစတြေးလျနိုင်ငံသားရေးနဲ့ကုံသွယ်ရေးဆိုင်ရာ DFAT ဌာနပြောခွင့်ရက ABC သတင်းမှာပြောထားတာရှိပါတယ်။ဒီကနေ့ဒုတိယအချိန်ရုံးထုတ်စစ်ဆေးတာမှာလည်းဩစတြေးလျတန်ယုံကအရာရှိတွေနဲ့တွေ့ခွင့်မရခဲ့ဘူးလို့ဦးခမောင်စောကပြောပါတယ
်။ဒါတော့ဩစတြေးလျတန်ယုံကလာရတယ်ပြောပါတယ်။ဒီဝင်နေရပါဘူး။ထိတ်ကြတယ်ကုံသွယ်မပေးပါဘူး။
ဘာကြောင့်တွေးခွင့်မပေးတာလဲဆိုတာစစ်ကောင်စီဘက်ကထုတ်ပြန်တာမရှိသလိုဩစတြေးလျတန်ယုံကရောရှောင်းတာနာရဲ့ရှေ့နေတွေကပါမှတ်ချက်ပေးဖို့ညင်ပါတယ်။ရှောင်းတာနာအပေါ်မှာစစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျဆူရဘက်ကပြထားတဲ့တရားစီရင်မှုရနိုင်ခြေအပေါ်တန်လျာဖြစ်ရတဲ့အကြောင်းထုတ်ဖော်ပြောဆိုထားသလိုဩစတြေးလျဆူရအနေနဲ့ပမောကရှောင်းတာနာရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တိုင်းကိုတက်ရောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ကိုပါတောင်းဆိုထားပါတယ်။အသက်58နှစ်အရွယ်ပါမခတာနယ်ဟာဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီးဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတော့9ရက်အကြာမှာဖမ်းဆီးခံရတာဖြစ်ပါတယ်။နိုင်ငံတော်လူ့ဝဲအဥပဒေနဲ့ရှောင်းတာနာကိုအဓိကထားပြီးတရားစွဲဆိုတာမှာဘယ်လိုဆက်ဆက်မှုနဲ့ဒေါ်ဆန်းစုကြည်ကိုပါထည့်ပြီးတရားစွဲထားတာလဲဆိုတာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတိတိကျကျမသိရသေးဘူးလို့ရှေ့နေတွေကပြောပါတယ်။ဒီအမှုကိုလာမယ့်အောက်တိုဘာလ9ရက်နေ့မှာဆက်လက်ကြားနာမှာပါ။ဒေါ်ဆန်းစုကြည်ကိုတော့အကြိလိုက်စားမှုဆိုင်ရာအမှု၅မှုနဲ့တရားစွဲဆိုထားတာမှာအမှု၄မှုကိုနေပြည်တော်အထူးတရားရုံးမှာမနက်ဖြန်စတင်ကြားနာမှာဖြစ်ပါတယ်။ဒီ၄မှုကိုတစ်ပတ်ကြာတခါတောက်ကြာနေတိုင်းစစ်ဆေးသွားမှာဖြစ်ပါတယ်။ရန်ကုန်မှာချက်မှန်စွဲဆိုထားတဲ့အကြိမှုကိုလည်းနေပြည်တော်မှာပြောင်းစစ်ဖို့ရှိနေပါတယ်။ဘယ်တော့ပြောင်းမလဲဆိုတာတော့အတိအကျမသိရသေးပါဘူး။အသက်86နှစ်အရွယ်ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကအမြင့်ဆုံးထောင်ဒဏ်စုစုပေါင်းနှစ်90နီးပါးအထိချမှတ်ခံရနိုင်မဲ့ဥပဒေတွေနဲ့တရားစွဲဆိုထားတာဖြစ်ပါရဲ့ရှင်
။ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးကြံပေးရှောင်းထားတော့နဲ့သူ့ရဲ့အခြေအနေတွေတိကျတွေ့ခွင့်မရသေးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမတ်ခင်ဖြူဖြူပြောပြသွားတာဖြစ်ပါတယ်။ VOA ကနေခြားသောလေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9:00နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီခါကြာရင်တော့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။သောရရှင်နေနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းက၆လွှင့်နေတဲ့အစီအစဉ်တွေကို၆လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည၉နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့58တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒီထဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ဩစတြေးလျ၊ဗြိတိန်၊အမေရိကန်တို့ပါဝင်တဲ့ AUKUS ကာကွယ်ရေးအဖွဲ့တည်ထောင်တာဟာဒီမိုကရေစီစနစ်နဲ့တပါတီအာဏာရှင်စနစ်ရဲ့မဟာဗျူဟာစစ်ပွဲဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
ကိုဗစ်ရောဂါစတင်ပြန်ပွားတာကိုစုံစမ်းစစ်ဆေးဖို့ဩစတြေးလျအစိုးရတောင်းဆိုခြင်းကစပြီးတရုတ်နဲ့ဆက်ဆံရေးအစီအမပြေဖြစ်လာတယ်လို့ပြောနိုင်ပါတယ်ဒီတော့တွင်လွန်ခဲ့တဲ့မေလကတရုတ်ပင်လယ်အရှေ့ပိုင်းမှာအမေရိကန်ဂျပန်ပင်သစ်တို့ကျင်းပတဲ့ရေဒက်စီရေးလေ့ကျင့်ခန်းမှာဩစတြေးလျပါဝင်လာတာဟာတရုတ်အတွက်မကျေနပ်စရာဖြစ်လာပါတယ်။စိတ်အင်အားမဖြစ်စရောက်တာရှိတဲ့ဩစတြေးလျကိုဂရုစိုက်စရာမလိုဘူးလို့တရုတ်ကွန်မြူနီရဲ့ Global Times မှာရေးသားကြပါတယ်။ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်ဩကတ်စ်မဟာဗိတ်ဖွဲ့တဲ့အခါမှာတရုတ်တုံ့ပြန်မှုဟာပြင်းထန်လာပါတယ်စက်တင်ဘာ15ရက်နေ့ကကျင်းပတဲ့ online သတင်းစာရှင်းလင်းပွဲမှာစိတ်တူသဘောတူတွေဖြစ်တဲ့အမေရိကန်ဗြိတိန်နဲ့ဩစတြေးလျဟာသူတို့ယုံကြည်ချက်ကိုကာဝယ်ဖို့နဲ့လုံခြုံရေးဖွံ့ဖြိုးရေးမြင့်တင်ဖို့အတွက်သုံးနိုင်ငံကာကွယ်ရေးမဟာမိတ် AUKUS ကိုတည်ထောင်တယ်လို့ဖော်ပြပါတယ်တရုတ်အန်ဒီရဲ့ကြီးမားတာတာကိုမပြောပေမဲ့တရုတ်ကိုဟန်တားဖို့စစ်ဘင်စကားနဲ့ဆိုရင်ခွေထားဖို့ရွေရလို့မြင်ကြပါတယ်တရုတ်ရဲ့ပေါကပလမ်းကြောင်းကိုအနောက်တိုင်းမှာသင်္ဃာမကင်းဖြစ်နေတာကြာပြီးဖြစ်ပေမဲ့မြန်မာပြည်လိုနိုင်ငံလေးတွေကတော့အခွင့်အလမ်းလို့မြင်ကြပါတယ
်တရုတ်အစိုးရရဲ့ပေါကပလမ်းကြောင်းစီမံကိန်းဟာအာရှပစိဖိတ်ဒေသကနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးနေတယ်လို့ဗိုလ်ချုပ်ကြီးမင်းအွန်လိုင်းက6ချိန်မြောက်မော်စကိုနိုင်ငံတကာလူညွန့်ရေးညီလာခံမှာဇွန်လ23ရက်နေ့ကပြောပါတယ်အာရှပစိဖိတ်ဒေသမှာအင်အားကြီးနိုင်ငံတွေမဟာဗျူဟာပြိုင်ဆိုင်လို့ဒေသတွင်းပြည်ပကကြီးထွားလာမယ်လို့ခန့်မှန်းပါတယ်ဒီမိုကရေစီလူ့အခွင့်အရေးကိုအကြောင်းပြပြီးပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်ချဲလဲတာမျိုးကိုလည်းအများကြီးတွေ့ရလိမ့်မယ်လို့ဆိုပါတယ်နိုင်ငံအချို့ဟာသူတို့နဲ့မတူတဲ့နိုင်ငံရေးစနစ်နဲ့အတွေးခေါ်တွေကိုလွှမ်းမိုးဖို့ဤလမ်းမျိုးစုံနဲ့အစဉ်တစိုက်ကြိုးပမ်းနေတယ်လို့လည်းတက်ချုပ်မင်းအောင်လှိုင်ကမော်စကိုညီလာခံမှာပြောသွားပါတယ်မြမအရေးမှာမဆက်ဖက်ကြဖို့တည်ပြီးထားတာဖြစ်ပါတယ်
မြမပြည်တွင်းပြပရေးရမှာတရုတ်ကအရေးကြီးတဲ့အခန်းကပါဝင်နေတာမို့တရုတ်အခြေအနေဆိုးဝါးလာရင်မြမပြည်မှာကြရက်ရိုက်လာမှာကိုစစ်အစိုးရစိုးရိမ်နေပုံရပါတယ်ပြပကဆွတ်ဖက်လာမှာကိုတတ်ချုပ်ကြီးစိုးရိမ်နေတာထင်ရှားပါတယ်ရိုးသားတဲ့ဒီမိုကရေစီစနစ်ကိုအကောင့်ထည့်ဖော်ခြင်းလို့စစ်အာဏာသိမ်းရတယ်လို့ပြောတာကတော့ဒီမိုကရေစီကျင့်သုံးသူတွေလက်ခံနိုင်စရာအကြောင်းမရှိပါဘူးဒီမိုကရေစီနိုင်ငံသုံးနိုင်ငံရဲ့ AUKUS အဖွဲ့ဟာစစ်အာဏာရှင်အတွက်ဝင်တုံစရာဖြစ်နေပါတယ်။အရင်ကလည်းတည်င်းဖလှယ်ဖို့ဖွဲ့ထားတဲ့ Five Eyes အဖွဲ့မှာအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေသာပါဝင်ပါတယ်။ယုံကြည်မှုကိုအခြေခံတဲ့လုပ်ငန်းတွေမှာယဉ်ကျေးမှုအခြေခံတူညီတာကိုဦးစားပေးတာများပါတယ်။တမိုင်းဟာနိုင်ငံတကာဆက်ဆံရေးမှာရုံပြန်ဟနေပါတယ်။
ဒီဇယ်သုံးရင်းငုတ်တင်မော်တွေပြင်သစ်စီကဝယ်ယူဖို့အစီအစဉ်လုပ်ပြီးတော့ပြင်သစ်နဲ့အတူစီရေးလိကျင့်ခန်းလုပ်ပြီးမှ AUKUS မဟာမိတ်အဖွဲ့မှဝိုင်းပယ်ခံရတာကိုပြင်သစ်ကမကြည်မချမ်းဖြစ်သွားပါတယ်ပြင်သစ်ကိုမယုံသလိုဖြစ်သွားပါတယ်အမေရိကန်ရဲ့အနုမြူစွမ်းရင်သုံးရင်းငုတ်တင်မော်နဲ့ထောင်လိုင်းဤပညာရဖို့ဩစတြေးလျအတွက်ပိုရေးကြီးပါတယ်အနုမြူစွမ်းအင်ရင်းငုတ်တင်မော်တွေရလို့ဩစတြေးလျဟာတရုတ်ထက်ပိုပြီးအားကောင်းမှာမဟုတ်ပါဘူးဒါပေမဲ့အမေရိကန်အနုမြူရင်းငုတ်သင်းမောတွေဩစတြေးလျမှာစိုက်ကပ်နိုင်တာဟာတရုတ်အတွက်ရဒက်မအေးစရာဖြစ်လာနိုင်ပါတယ်။ဩစတြေးလျကသမဂ္ဂတွေဖြစ်တဲ့သင်းမောသားသမဂ္ဂနဲ့လျှက်စစ်အလုပ်သမားသမဂ္ဂတွေကတော့အနုမြူရင်းငုတ်သင်းမောစီမံကိန်းဟာတိုင်းပြည်အတွက်အကျိုးမရှိဘူးလို့သုံးသပ်ကြပါတယ်။
အင်္ဂလိပ်အမေရိကန်နဲ့တရုတ်ကွန်မြူနီဟာအခြေခံအတွေ့အခေါ်ကွဲပြားခြားနားပါလေ1950ကဖြစ်ပေါ်တဲ့ကိုရီးယားစစ်အတွင်းချောင်းချုံတိုက်ပွဲမှာအမေရိကန်တပ်တွေအရေးနိုင်သွားပြီးမော်စီတုံးရဲ့ပြည်သူစစ်တပ်အောင်ပွဲခံတာကိုအခုတည်းကတရုတ်ကဂုဏ်ယူနေပါတယ်ကိုရီးယားစစ်ပွဲအနှစ်80ပြည့်နေ့မှာချောင်းချုံစိတ်တပ်မွေးကြဖို့သမ္မတရှီကျင်းဖင်ကဩဝါဒစကားပြောကြားသွားပါတယ်အမေရိကန်နဲ့အင်္ဂလိပ်ကတော့ပထမနဲ့ဒုတိယကမ္ဘာစစ်မှာအောင်ပွဲခံတာကိုသာဂုဏ်ယူကြပြီးကိုရီးယားစစ်ကိုတော့မစ်ပြလို့ရပါတယ်မော်စီတုံးကစ်ကတကားပိတ်ဝါဒကျင့်သုံးတဲ့တရုတ်နိုင်ငံကိုတကားဖွင့်နိုင်အောင်အမေရိကန်ကကူညီခဲ့ပါတယ်အမေရိကန်နဲ့ကုန်သွယ်ရေးအဆင်ပြေလို့တရုတ်ကွန်မြူနီဟာအရင်းရှင်ဖြစ်လာတာပါအမေရိကန်နဲ့ဆက်ပြီးရင်တရုတ်ပြည်အကြီးအကျယ်ဒုက္ခရောက်သွားနိုင်တာကိုချောင်းချုံစိတ်သက်ရှိသူတွေသိကြပါတယ်တရုတ်ရဲ့တပါတီအာဏာရှင်စနစ်နဲ့အင်္ဂလိပ်အမေရိကန်ဒီမိုကရေစီစနစ်ဟာကွဲပြားတာမှုစစ်ဆက်ညှိနှိုင်းမှုခက်ခဲစေပါတယ်မျက်မှောက်ကသမိုင်းကိုလေ့လာရင်ဒီမိုကရေစီနိုင်ငံအချင်းချင်းစစ်မဖြစ်ကြပဲအာဏာရှင်နိုင်ငံတွေနဲ့သာစစ်ဖြစ်တာတွေ့ရပါတယ်ခင်ဗျာ
ဝန်ခင်တင်ဆက်တဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်တိုင်းရင်းသတင်းတော်အစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID အလွန်အရေးပြက်ကုထုံးကိုပြောပြထားပါတယ် COVID-19 အကူတစ်ခေါက်ဖြစ်ပြီးအိမ်မရတာအတွက်အဓိကကုထုံးနှစ်ခုကိုသိဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်တစ်ခုကတော့တိုင်းပြည်ဆွေးနွေးနှစ်သိမ့်အားပေးတာ counseling ဖြစ်ပြီးတော့ဘယ်လိုလုပ်ပေးသင့်ပါလဲနောက်တစ်ခုဆေးပေးတာမှာလဲဘာတွေသတိထားသင့်ပါသလဲဒီကြောင့်ကိုတော့ Australia အခြေစိုက်စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးနဲ့ဒီမှာဆေးတက်ကသူတွေရဲ့ဂုဏ်နူးဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
โอเคအထူးကုဆရာဝန်ကြီးဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့ဒီ COVID ဖြစ်လာပြီးအိမ်မရတာနဲ့ပတ်သက်လို့ဘယ်လိုပဲပုံဖြစ်ရတဲ့အကြောင်းကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှာဒီတစ်ခေါက်တော့ဆရာရေဘလို့ကုစားဖို့ကိုပြောမှာမို့အရေးကြီးဆုံးကိုဆရာပါဆက်ရှင်းပြခြင်းလ
ဲအဲ့ဒီပြောတဲ့အတွက်ကြောင့်ခုထုံးကပါလဲဆိုလို့ရှိရင်တော့ဒီလိုအခက်ခဲကြုံပြီးတော့စိတ်ချောက်ချပြီးတော့စိတ်ဓာတ်ကျသည့်တိတိဖြစ်လာနိုင်တယ်အဲ့လိုအချိန်မှာအလိုအဆုံအချိန်တစ်ခုကသူ့ကိုနားလည်မှုပေးနိုင်တယ်ဆွေးနွေးပေးနိုင်တယ် emotional support ပေးရမယ့်အနေအထားအရေးကြီးဆုံးဖြစ်တယ်အဲ့ဒီအချိန်မှာဒီအချိန်မှာအထီးကျန်သွားပြီးတော့သူ့မှာရှိုးပါတဲ့တက်ရောက်မှုတွေကများလွန်အကြီးတော့အဲ့လိုမပြောတော့ဘူးအဲ့ဒီမှာကျွန်တော်ထပ်နောက်တစ်ခုပြောချင်တာကလူတူးနဲ့တူမတူဘူးဆိုတာလည်းပြောချင်တယ်တချို့ကပုံပြီးခံနိုင်ရင်ရှိတယ်စိတ်အကြမ်းမာရေးပိုကောင်းတယ်တချို့ကျတော့ underlying problem ငကိုတွေကကြောက်တဲ့လူလန့်တဲ့လူ generalized anxiety ဘာလို့ဖြစ်တဲ့လူနော်ကိုယ့်အနေကိုလည်းယုံကြည်မှုသိမ့်မရှိတဲ့လူသူများကိုလည်းမိသားစုကိုပြီးခိုး psychologically ပြီးခိုးတဲ့လူပေါ့လေ independent မဖြစ်ပဲအဲ့လိုလူတွေကျတော့ပူဆိုးတဲ့ခါကျတော့အိတ်ပဲပြောတဲ့ဥစားရဲ့ဟိုအကြောင်းတွေကအိတ်အကြောင်းတွေပေါ့လေ
ဟုတ်ပြီဆရာအဲ့တော့ဘလို့ကုစားပေးနိုင်မလဲဆရာ
ကျွန်တော်ခုနပြောတဲ့အချက်လက်ကလေးတွေကိုနားလည်သဘောပေါက်ပြီးတော့အခွင့်အရေးရလို့ပေါ့လေတွေ့ခွင့်ရတယ်ဓမ္မမဟုတ်လို့ဆက်လက်ပဲတွေ့ခွင့်မရဘူးဆိုရင်တော့မှ virtual ပေါ့လေကျွန်တော်အခုကတော့ဒီ tele health လို့ခေါ်ပြော internet ကနေပြီးတော်တော်စုံတွေ့ဖို့ပြောဆိုဖို့အဲ့ဒီအခွင့်အရေးရဖို့လိုတယ်ဘာကြောင့်သူက they have to stay connected with people နော်သူသူ check in တက်တဲ့လူတွေရဲ့အားပေးမှုတွေ့ဆုံမှုအဲ့ဒါအရေးကြီးဆုံးအချက်ဖြစ်တယ်ဓမ္မတိတ်ကအားရပဲအဲ့ဒါကိုကျွန်တော်တို့စူးစမ်းပြီးတော့လုပ်ပေးရမှာပေါ့နော်အားပေးစကားပြောတာအဲ့အားပေးစကားပြောတဲ့အချိန်မှာအရေးကြီးဆုံးအချက်ကသူ့ကို sympathy ဖြစ်ုံနေနော် sympathy ဆိုတာကတနာတာပေါ့လေဖြစ်မှဖြစ်ရလေလို့အဲ့ဒီဟာသွားပြီးတော့ပြောပြုံနေတခုကမလုံလောက်ဘူးခင်ဗျဘာကြောင့်လဲဆိုတော့သူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံကြီးကကြီးမားလာတယ်သူခံစားချက်ကိုစိတ်ချယုံကြည်တဲ့သူပြောပြခြင်းပဲဒါမှသူ့ရှင်တဲ့ဟာပေါ့သွားမယ်လေအဲ့ဒီဟာကိုအခုရေးကိုရဖို့တည်းဆိုလို့ရှိရင်တနာပါတယ်တော့အစီအမပြေဖြစ်သွားတာပဲအစီမကောင်းပါဘူးအဲ့လိုပြောတာတခုတည်းတော့သူ့ပါသက်တာမှုမရနိုင်ဘူးဘာသက်တာမှုပြင်းနိုင်လဲဆိုရင်သူ့ခံစားချက်ကိုနားလေတယ်ဆိုတာကိုပြသနိုင်ရမယ်သူပြောတာကို attentively listen လုပ်ရတာပေါ့နော်သူ့ခံစားချက်ကိုအဲ့ဒါမှသူကပြောချင်တဲ့စိတ်ပေါ်လာပြန်ဆက်ဆက်ပြောမယ
်အာရုံစိုက်ပြီးတော့ကိုခံစားရတယ်လို့မျိုးပေါ့နော
်အဲ့လိုသူ့နေရာ
အလားတူခံစားရတယ
်ဟုတ်ကဲ့သူ့နေရာကိုကဝင်ပြီးတော့ပေါ့လေသူကမှအဲ့တော့အာဒါတော်လေးကိုကိုကိုယ်တိုင်လည်းအဲ့လိုဆိုလို့ရှိရင်တော့အဲ့လိုဖြစ်မှာပဲပေါ့နော်ဒီလိုဖြစ်တဲ့ဥစ္စာကဘလို့နားလေတယ်ဆိုတော့သူကပြတ်တပေးလိုက်လို့ရှိရင်သူ့ရဲ့ခြေထဲမှာခံစားချက်ပေါ့ပေါ်နိုင်တယ်အဲ့ဒါကိုကျွန်တော်တို့က psychologically emotional ventilation လို့ခေါ်တယ်။
Okay စိတ်ထဲမှာအသက်ရှူဖို့ရတာတော့ဆရာနော
်။ Okay အသက်ရှူဖို့ရတော့ဒါဆို counseling method ကအဓိကအချက်ပဲလေ။အဲ့တော့ professional counseling ရှိလို့ဆိုတော့ကောင်းတာပေါ့နော်။အဲ့ဒါမျိုးမရှိတဲ့ဆရာဝန်တော်လည်းကောင်း။စာမန်လူကလည်းမိတ်ဆွေပေါင်းတွေကလည်းသူနဲ့ဆက်ဆံတဲ့နေရာမှာသူ့ရဲ့အထက်မှာဟာကိုစိတ်ကခံစားချက်တွေကိုထုတ်ဖော်ပေးဖို့တယ်။အဲ့ဒါကိုပံ့ပိုးပေးဖို့ support လုပ်ပေးဖို့ပေါ့လေ။ဒီပြောတဲ့စကားကိုလိုက်နားထောင်တာပေါ့နော်။အဲ့လိုလုပ်ပေးခြင်းအားဖြင့်အမှန်လေးပြောတာနားထောင်ပြီးတော့မှကိုကသူ empathetic ဖြစ်တာပေါ့သူဖြစ်တော့ခံစားနိုင်ပါလေဆိုတော့ကိုကိုယ်လည်းခံစားသူခံစားရပါလေနားလေပါလေဒါ immediate ကြီးကျယ်တဲ့ trauma ကြီးပဲအဲ့ဒါကိုဖြတ်သန်းနေရတာကိုကနည်းနည်းတော့တော့တတ်တည်နဲ့ဖြတ်သန်းလို့မရဘူးအခုလုပ်နေတာဆိုတော့အဆင်ပြေပါလေအဲ့ဒီသဘောမျိုးကိုကပြတ်တော့ပေးနိုင်ရင်သူ့ကိုတတ်တတ်မှုရပါတယ်တချို့ဆိုလို့ရှိရင်အဲ့ဒါနဲ့ကိုတတ်တတ်မှုရပါတာရှိတယ
်ဟုတ်ကဲ့နောက်ရောဆရာကြီးဘယ်လိုကုစားပေးနိုင်သေးလဲ
နောက်အရေးကြီးဆုံးချက်ကတော့အိပ်ဖို့လိုတယ်ဆိုလို့ရှိရင်သူ့မှာရှိတဲ့ anxiety တွေကိုကြောက်လန့်ထိတ်လန့်တဲ့ဟာတွေကိုမြန်မာစံတက်တာဘူးဆိုတော့ဆေးကိုသူရှာမှာပေါ့လေအဲ့ဒီအချိန်မှာကျွန်တော် anti anxiety medication တွေပါလာတာပေါ့လေများသောအားဖြင့်ကျွန်တော်တို့ကအဲ့ anxious ဖြစ်တဲ့လူတွေဆိုဆရာဝန်တွေက anti depressant ဆိုတဲ့ဆေးစိတ်ဓာတ်ကျတာကိုပြန်ကောင်းစေတဲ့ဆေးမျိုးအဲ့ဒီမှာလည်း anti anxiety ဆိုတဲ့ property ပါတော့အဲ့ဒါလေးအနည်းချင်းပြလိုက်ချင်းအဖြစ် anxiety တက်တာမှုရအောင်လုပ်ပေးတတ်ဒါပေမဲ့တကယ် anxiety ဆေးတွေကလည်းအဆုံးထက်တယ်ပေါ့ဒါဘာလို့သိကျော်ဆရာဝန်သိမှတုံးတာလဲဆိုလို့ရှိရင်အဲ့တော့ benzodiazepine လို့ခေါ်တာပေါ့လေဥပမာ diazepam ဟော valium and not throw him out on the sea zenet ko khona bor le aprazolam di sea dia ma kaung na so kaung ne relax so bor ne tatat mu ya me ai me bor le du a ai jaw bor me bor le da ba me ai sea ko ma ma le taw lai bi bi so yin ma ja daw chei ma sea ko dependent phit bor le sea swe wa da bor a lo chaw so lo yin na ga di sea ko taw me so yin khana bi taw a ma 3-4 ye law taw da ba ja taw ma shi a ra bi khana phyat bi ya le so now 2-3 ye ni lo lo yin ta lo that taw bi taw me a lo so lo yin na ga intermittent ပေါ့လေ
ချက်တောင်းချက်တောင်းပါဆန်တော့ကြားလေးချက်ပြီးတော့
သူဇက်တိုက်ဖို့ပဲနဲ
့ရဲ့အနေငယ်ချားပြီးတော့
ရဲ့အနေငယ်ချားပြီးတော့ဟိုတခါလေးလိုရင်တောက်တော့အဲ့ဒါဆိုလို့ရှင်တော့ဟိုဆေးဆွဲတဲ့ဇာလမရောက်တော့ဘူးပေါ့နော်အဲ့ဆေးထဲမှာမှာခုနကျွန်တော်ပြောလို့ valium ဆိုတာရှိတယ် zenex ဆိုတာရှိတယ် valium ဆိုတဲ့ဆေးမျိုးက non active ခေါ်တယ်သူခန္ဓာကိုယ်ထဲမှာတော်တော်ကြာကြာနေတယ်ပလုံးတော့ပြီးရင်ဆိုတာ2ရက်လောက်ကတော့24 hour 72 hour အထက်မှာကြာနေတယ်ပေါ့နောက်ဟိုကျတော့ zenex ကိုဆေးဖို့ကျတော့ alprazolam ဆိုတာ short active လို့ခေါ်တယ်ဒါသူကပိုကောင်းတယ်ဘာလို့ဆိုတော့ဟိုက non active state ဟာတောက်ပြီးချက်ချက်အစွမ်းမထက်ဘူးနှစ်နာရီလောက်နေမှသူအစွမ်းပြတယ်ဇက်နဲ့ဆိုတဲ့ဆေးကတောက်လိုက်တာနဲ့ချက်ချက်အစွမ်းထက်တယ်ချက်ချင်းသူကစိတ်ကညင်သွားတယ်အိတ်ချင်သွားတယ်အဲ့ဒါလူကပိုကြိုက်တယ်တော့ဒါပေမဲ့ချက်ချင်းခန္ဓာကိုယ်ထဲမှာ၈နာရီ၁၀နာရီတည်းမှာသူထွက်သွားအောင်အဲ့ဆေးတကူကမရှိတော့ဘူးအဲ့တကယ်လို့အဲ့ဆေးနဲ့ညင်ပါပြီးတော့ဆက်တောက်နေတဲ့လူတယောက်ဆိုရင်တနေ့တာမှနောက်တစ်ခါပြန်တောက်ချင်တဲ့ဆေးကပေါ်လာတယ်အဲ့ဒီမှာ withdrawal symptom က
ဆေးဆွဲတဲ့လက္ခဏာပေါ့ဆရာနော
်ဆေးဆွဲတဲ့ withdrawal ပြဿနာပိုကြီးကျယ်သွားတယ်လူကမတော့အောင်နေတော့ဒီဆေးပဲတော့လိုက်ရှာပြီးတောက်နေရတယ်အဲ့တော့ benzodiazepine ရဲ့အတိပ္ပယ်က liver lock စတဲ့တောက်ရင်ဘယ်ဆေးဖြစ်ဖြစ်အဲ့ဆေးဆွဲတဲ့လက္ခဏာပေါ်လာလိမ့်မယ် even valium တော့မှ intermittently တောက်ဖို့လိုအပ်တဲ့ခါမှာတောက်ဖို့မလိုအပ်ရင်မတောက်ဖို့နောက်တစ်ခါတောက်နေရင်လည်းအခုတက်တာပေါ့ပြီးဆိုတော့ဆက်တောက်ဖို့လိုလို့ရှိရင် short ပြီးတောက်အောင်အပေါ်တိုးတောက်မယ်အစား short ပြီးတောက်အောင်တလုံးကနေတစ်ဝက်တောက်မယ်တော့တလားနှစ်လားဒီမှာဒီဆေးကိုဖြတ်ပြရအောင်အဲ့တော့ဆရာဝန်တွေကတော့ဒီဆေးလိုအပ်လို့ရှိရင်ခဏပေးရင်ပေးမယ်ဒါပေမဲ့တကယ်ရေးရှည်လိုလာပြီဆိုရင်ကျတော့ anti depressant ဆိုတော့ရှိတယ
်โอเคစိတ်သက်ချတာကိုပြန်တက်အောင်လုပ်ပြီးတဲ့ဆေးပေါ့ဆရာနော
်စိတ်သက်ကိုပြန်မြင့်တင်လာစေတဲ့ဆေးနော်အဲ့ဒီဆေးမှလည်းပဲနည်းနည်းအိပ်စိတ်တက်တဲ့ဓာတ်တွေပါတယ်ခုန relaxation စိတ်ကိုကြီးအောင်လုပ်တဲ့ဓာတ်လည်းပါတယ်အိပ်စိတ်တွေအများကြီးရှိပါတယ်ခင်ဗျာဥပမာ mertazepine ဆိုလို့ရှိရင် anti depressant အိပ်ပျော်လည်းနည်းနည်းအထောက်အပံ့ပို့တယ်ကိုဆေးတွေလောက်တော့သူကချက်ချင်းကြီးအစွမ်းထက်တယ်တော့မဟုတ်ဘူးလေဒါပေမဲ့သူ့ကိုကြိုးစားပြီးတောက်လို့ရှိရင်အိတ်တဟာကိုတက်တော့အောင်လုပ်ပေးနိုင်တယ်နောက်တခြားဆေးတွေအများကြီးရှိပါတယ်အဲ့ဆေးတွေနဲ့တွဲတောက်တဲ့သဘောမျိုးပေါ့နော်ဒီ benzodiazepine ကိုဖြတ်ဖို့တိုးရဲဆိုရင်ဖြတ်တဲ့အချိန်မှာဒီဆေးနဲ့ပေးထားပြီးတော့ဒီ anti depressant ဇက်တိုက်တောက်လို့ရတယ်ဆရာဝန်ပေးလိုက်လို့ဇက်တိုက်တောက်အောင်မယ်6လဖြစ်ပြီးတစ်နှစ်ဖြစ်တောက်အောင်သူကဆွဲလည်းမဆွဲ
ဘူးโอเคကျေးဇူးအများကြီးတင်ပါတယ်ဆရာ
ဘတ်စင်ဂျမားရီခန္ဓာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဘတ်စင်တင်ဆက်ပေးနေကြတိုင်းရင်းသတင်းလောင်းအစီအစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ဒီအစီအစဉ်ကိုတော့ထိုင်းချေဆိုင် FEBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂ လာပါရှင်ကျမကအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာကတော့ချင်းပြည်နယ်မှာခရီးရန်ဓမ္မအမှုတော်ဆောင်ပါစတာတွေပြစ်သက်ခံရမှုဖမ်းဆီးခံရမှုတွေရှိနေပြီးတော့မြို့တော်ဟာခါကလွဲလို့မြို့နယ်အားလုံးကိုစစ်ကောင်စီကအင်တာနက်ဖြတ်တောက်လိုက်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့မှာဆက်ဆောင်တရားခန်းကကိုဗစ် -19 ရောဂါကူးစက်ခံရပါတယ်။ရခိုင်ပြည်နယ်ကွားမြို့နယ်ကဆန္ဒပြတဲ့လွတ်တော်အမတ်တဦးနဲ့ရက်ကွက်အုပ်ချုပ်ရေးမှုကိုစစ်ကောင်စီကဖမ်းဆီးထောင်ချလိုက်တဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်
။ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်မတူပီမြို့နယ်ခရီးရန်အမှုတော်ဆောင်ပါစတာတဦးကိုအာဏာသိမ်းစစ်ကောင်စီတပ်ကဖမ်းဆီးသွားပါတယ်။စက်တင်ဘာလ23ရက်နေ့ကမတူပီမြို့နယ်ငလိုင်ကြီးွာကခရီးရန်အမှုတော်ဆောင်ပါစတာဦးငိုင်ကုန်းရဲ့လက်ကင်ဖုံးထက်မှာတူမီတနက်ပုံတွေတွေ့လို့စစ်ကောင်စီတပ်ခလာရတက်လေးတုံညာကဖမ်းဆီးသွားတာပါ။ခဏိအထိမိသားစုနဲ့လည်းတွေ့ခွင့်မရသေးပါဘူး။ချင်းပြည်နယ်မှာချင်းအမျိုးသားတပ်မတော် CNA ချင်းလူထုကာကွယ်ရေးတပ် CDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့အကြမ်းတိုက်ပွဲကြောင့်ချင်းပြည်နယ်မြို့တော်ဟာခါကလွဲပြီးကြံမြို့နယ်အားလုံးကိုအင်တာနက်ဖြတ်တောက်ထားပြီးသတင်းအမောင်ချခံထားရတဲ့ပြည်နယ်ဖြစ်ပါတယ်
။မွန်ပြည်နယ်တောင်ပိုင်းရေးမြို့နယ်မှာအမျိုးသမီးတဦးအပါဝင်မွန်ကြီးလက်ဒေသခံရွာသား9ဦးကိုစစ်ကောင်စီတပ်နဲ့မွန်ငင်းချမ်းကာကွယ်ရေးပူးပေါင်းစစ်ကြောင်းကဖမ်းဆီးသွားပါတယ်။စက်တင်ဘာ26ရက်နေ့မှာရေးမြို့နယ်တောင်ပိုင်းကမိထော်လာလေးနဲ့ဂျုံငဲရွာကရွာသူတဦးနဲ့ရွာသား6ဦးကိုဖမ်းဆီးသွားတာပါ။တီကျေးရွာနီးတဝိုက်တွေမှာမွန်မြေဆောင်ရှောက်ရေးအဖွဲ့ DMD လက်နက်ကန်အဖွဲ့လှုပ်ရှားနေတာဖြစ်တဲ့အတွက်တီရွာသားတွေနဲ့ဆက်တွယ်မှုရှိနေတယ်ဆိုပြီးဖမ်းဆီးသွားတာလို့ဒေတာခန်တွေကပြောပါတယ်။အခုလိုဖမ်းဆီးသွားတဲ့လူတွေကိုဘယ်နေရာမှာထိန်းချုပ်ထားပြီးဘယ်လိုဆောင်ရွက်သွားမလဲဆိုတာမသိရသေးတယ်လို့မိသားစုဝင်တွေနဲ့လည်းတွေ့ခွင့်မရသေးပါဘူး။
ရခိုင်ပြည်ကွားမြို့နယ်မှာစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြတဲ့အတွက် NLD ပါတီရဲ့ကွားမြို့နယ်လွတ်တော်ကိုယ်စားလှယ်အပါအဝင်3ဦးကိုစက်တင်ဘာလ29ရက်နေ့မှာမြို့နယ်တရားရုံးကနေထောင်ဒဏ်အသီးသီးချမှတ်လိုက်တယ်လို့သိရပါတယ်။ထောင်ဒဏ်ချမှတ်ခံရသူတွေကတော့ NLD ပါတီက2020ခုနှစ်ကွားမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲခေါင်ညွန့်မြို့မရက်ွက်အုပ်ချုပ်ရေးမှူးဦးလူနီနဲ့ကိုအောင်စိုးမိုးတို့ဖြစ်ပြီးသူတို့ကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးပုံမှန်တွေနဲ့ထောင်ဒဏ်အတိအသင့်ချမှတ်လိုက်ပါတယ်လက်ရှိမှာသူတို့တွေကိုတန်တွဲအကျဉ်းထောင်ကိုပို့ဆောင်ထားတယ်လို့မြစ်သားစုဝင်တွေကပြောပါတယ်အလားတူတောင်ကုန်းမြို့မှာစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြတဲ့ NLD ပါတီကပြည်နယ်စီပင်ဝင်ကြီးဟောင်းဦးမင်းအောင်နဲ့ကိုတန့်စင်ဖြိုးတို့ကိုလည်းစက်တင်ဘာလ18ရက်နေ့ကထောင်ဒဏ်နှစ်နဲ့နှစ်လချမှတ်ခဲ့ပါတယ
်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့မှာစစ်ပေးဆောင်600ကျော်နဲ့လူဦးရေ100ခန့်ကကိုဗစ် -19 ရောဂါကူးစက်နေတယ်လို့သိရပါတယ်ကိုဗစ် -19 တည်ပြုလူနာတွေကိုမုံကိုမြို့ရှိကချင်နှစ်ချင်းခရီးရန်ဖျားကျောင်းဝန်လီစုဖျားကျောင်းဝန်အတွင်းကကိုဗစ်စင်တာနဲ့မုံကိုပြည်သူဆေးရုံတို့မှာပို့ဆောင်ထားပြီးဈေးကူတာပေးနေရတယ်လို့မုံကိုမြို့ကပရဟိတနဲ့ယမီယဖတ်တွေကပြောပါတယ်မုံကိုမြို့ပေါ်ရောက်နေတဲ့ရှေ့ဆောင်ရွာကနန်းဟန်စစ်ကောင်စီတပ်နဲ့ MNDAA ကိုကောင်တပ်တို့အကြားဩဂုတ်လကုန်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း9ရွာကရွာသူရွာသားတွေဖြစ်ကြပါတယ်
ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ထိန်းချုပ်နယ်မြေပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မုံဒေတာမှာစစ်ကောင်စီတပ်ကအင်အားတိုးဖြည့်လှုပ်ရှားလာနေပါတယ်မုံဒေတာမှာအခြေစိုက်တဲ့စစ်ကောင်စီချင်းမြန်တပ်ရင်းခမရ199မှာဗိုလ်ကြီးတဦးနဲ့တပ်ဖွဲ့ဝင်တချို့ကလက်နက်ကြီးလက်နက်ငယ်တွေနဲ့အတူစက်တင်ဘာလ24ရက်နေ့မှာ KNU KNLA တပ်မဟာတုံးထံလာရောက်ပူးပေါင်းလိုက်တဲ့နောက်ပိုင်းစစ်ကောင်စီတပ်ကအင်အားဖြည့်လှုပ်ရှားလာတာလို့ KNU ဖက်ကပြောပါတယ်စစ်ကောင်စီတပ်ဖက်ကအင်အားအလုံးနဲ့အခုလိုဝင်လာတာကြောင့်တိုက်ပွဲဖြစ်မှာကိုစိုးရိမ်နေတဲ့ဒေသခံအမြောက်များကနေရစွန့်ခွာတိမ်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းရှမ်းကယားနယ်စဖဲခုံမြို့မှာစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်လို့လူနေအိမ်တွေထိခိုက်ပျက်စီးပြီးဒေသခံရောတူတူထိမှန်တန်ရာရရှိခဲ့ပါတယ်။စက်တင်ဘာ29ရက်နေ့ကဖဲခုံမြို့အဝင်ကုန်းစုံရွာနဲ့ကရဲရွာကြားမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရလို့ဒေသတန်ရာရမှုတွေရှိခဲ့တဲ့နောက်ပိုင်းအခုလိုရွာဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာလို့ဖဲခုံမြို့ခံတွေကပြောပါတယ်။ပစ်ခတ်မှုကြောင့်ကုန်းစုံရွာထဲကလူနေအိမ်တွေထိမှန်ပျက်စီးခဲ့ပြီးအိယာထဲကမထနိုင်တဲ့ယောဂတဲ့မြို့တမီပေါင်မှာကြည်စာထိမှန်တန်ရာရခဲ့တယ်လို့တိုက်ပွဲကြောင့်ပိတ်မိနေတဲ့ရွာတူရွာသားတွေလည်းဖမ်းဆီးရိုက်နှက်ခံရတယ်လို့ဖဲခုံဒေတာခန်တွေကပြောပါတယ်။ရှမ်းကယားနယ်စပ်မှန်လူထုကာကွယ်ရေးတပ်ကီနီဘူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပြီးခုချိန်တွင်စစ်ကောင်စီတပ်ဘက်ကအင်အားဖြည့်တင်းနေမှုတွေဆက်ရှိနေတယ်လို့လည်းသိရပါတယ်။
အခု သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တန်တလန်မြို့မှာစစ်ကောင်စီဘက်ကလက်နက်ကြီးအလွန်ကျွံပစ်ခတ်မှုကြောင့်တန်တလန်မြို့ကဖျားကြောင်းနဲ့လူနေအိမ်20ထပ်မင်းမီးလောင်ပြာကျခဲ့ရပြီးခရစ်ယာန်ဓမ္မအမှုတော်ဆောင်ပါစတာတဦးလည်းသေဆုံးသွားခဲ့ရပါတယ်။ဒီဖြစ်စဉ်ကချင်းလူထုကြားမှာဘယ်လိုမျိုးကြရရိုက်မှုဖြစ်လာနေပါသလဲ။ကိုရောဘက်ကစူးစီးချပြီးတော့ဆိုင်းမွန်းကနေတင်ဆက်ပေးသွားပါမယ်။
စစ်ကောင်စီတပ်အနေနဲ့ချင်းပြည်ကလူနေအိမ်တွေမီးလောင်စေတာခရီးရန်မှုတော်ဆောင်ပါစတာကိုတနက်နေ့ပြစ်ခတ်တပ်ဖြတ်တဲ့အပေါ်မှာအပြန့်ထန်ရှုတ်ချကန့်ကွက်တယ်လို့ချင်းနစ်ချင်းခရီးရန်ဖွဲ့ချုပ်တို့တွင်ရင်မှုတိတ်ခတ်တော်ရဒေါက်တာလောဟာလိန်ကပြောပါတယ်။အဲ
ဒီကလုံးဝအဖြေရမယ့်ကိစ္စဖြစ်တယ်။ကျွန်တော်တို့နိုင်ငံရေးပြည်ထောင်စုဖြစ်တဲ့ကောင်မှနိုင်ငံရေးပြည်ထောင်စုနိုင်ငံရေးပြည်ထောင်စုပေါ့။ဒါပေမဲ့တရားရေးကိုဆက်ပြီးတော့ဒီလိုပဲမိုက်မရရန်လူမိုက်ခတ်တာဆက်ပြီးတော့ဖြစ်နေမယ်ဆိုရင်တော့နိုင်ငံရေးပြည်ထောင်စုကမကတော့လေဒီလူမျိုးရေးပြည်ခအတွင်းတန်းဒီပါရာရေးပြည်ထောင်စုအတွင်းတန်းဒီဖြစ်လာနိုင်တဲ့အားရတဲ့ချက်တွေကြောင့်ဒါတွေကိုကျွန်တော်တို့ကဒီပြည်ထောင်စုရှုပ်ချတဲ့သဘောကြည့်ပါတယ်
စက်တင်ဘာ16ရက်နေ့ကစစ်ကောင်စီတပ်ကနေထန်တရာမြို့ထဲလက်နဲ့ကြီးတွေနဲ့ပြစ်ခတ်လို့လူနေအိမ်16လုံးမီးလောင်ပြာကျခဲ့ရပါတယ်ထန်တရန်ရပြည့်နှစ်ချင်းခရီးရန်တင်းတော်ဟာတင်းအုပ်ဆရာပါစတာဂျုံပြက်ဟုံကိုပြစ်တက်ခဲ့ပြီးပါစတာရဲ့နာယီဖုံးနဲ့မင်္ဂလာလက်စွပ်ကိုလက်ချောင်းဖြတ်ပြီးယူရတယ်လို့ချင်းနှစ်ချင်းခရီးရန်ဖွဲ့ချုပ်ကထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီအကြောင်းကိုထန်တရန်ကလူငယ်တဦးကအခုလိုပြောပြပါတယ်
မီလောင်တဲ့ချိန်မှာဒီသူကလည်းတယောက်မှမထွက်ရဘူးပေါ့နော်ဒါပေမဲ့ဒီအမီလောင်တာကဒီလိုမျိုးမင်းငင်ဖို့ပေါ့နော်ဒီစီဘီစီပါစတာတယောက်ပေါ့နော်ကျွန်တော်အထန်တလန်ကအရာအကိုရဲ့သူကလူငယ်လေးဖြစ်တာပေါ့နော်ပါစတာကျုံးပြခွန်ပေါ့နော်သူကလည်းဒီမီလောင်တာကိုမင်းငင်ဖို့လူငယ်ကိုနည်းနည်းဆော်ပြီးမှလေတတော်အဖွဲ့တွေနဲ့တွားရတဲ့ချိန်မှာထန်တလန်လမ်းဆောင်ကနဲ့အာစကဆတနနဲ့အတူနဲ့ဖြစ်တာပေါ့နော်တမင်တတပစ်တာအာကတော့သူ့အသက်ကရှုံးဆုံးတော့ဘောနောဒီလိုမျိုးအာအစစ်တတားတွေကလူသားမဆန်းစွာဘောနောသူ့ကိုလက်ချောင်းလေးဘောနောလက်ထလက်ဆွတ်လေးဘောနောအာကိုတော့ကဖြတ်ပြီးမှယူတာဘောနောအာတူတော့ဒီပီတူလူထွေးရင်နာတာဘောနော
အနာဒင်းစစ်ကောင်စီတပ်ဟာမင်းတပ်က Great Baptist Church ဖရာမြို့နယ်ကဒေါက်နစ်ချင်းအတင်းတော်ထန်တရာမြို့နယ်ကဂျွန်ဆန်နစ်ချင်းခရီးရန်ဖျားကျောင်းမှာခရီးရန်တွေရဲ့ဖျားကျောင်းတွေပါရာရေးအထွတ်မြတ်တွေဖြစ်တဲ့ကျန်းစာအုပ်တွေတချင်းစာအုပ်တွေဖျက်ဆီးတာအလူငွေတွေကိုဖောက်ယူထားတာတွေဆက်တိုက်ကျူးလွန်လာတယ်လို့လည်းဆိုပါတယ်ချင်းနစ်ချင်းခရီးရန်ဖွဲ့ချုပ်ကတော့လက်ရှိနိုင်ငံရေးပြည်ပခန့်တွေကြောင့်ဒေတာတွင်စီးရေးတင်းမာမှုတွေကိုမှန်ကန်တဲ့နိုင်ငံရေးနည်းလမ်းနဲ့တရားမျှတစွာအဖြေရှာပြီးညီညွတ်ငြိမ်းချမ်းသောပြည်ထောင်စုကိုယ်တော်တည်ဆောက်စေလိုတယ်လို့လည်းပြောဆိုထားပါတယ်
ဆက်ပြီးတော့2020ပြည်နှစ်နောက်ပိုင်းကရခိုင်ပြည်နယ်မှာတိုက်ပွဲတွေရတန့်ဖို့စစ်တွေမျိုးလမ်းမပေါ်ထွက်ပြော့ကိုလိုနီအစိုးရအလိုမရှိဖက်ဆစ်စစ်တပ်အလိုမရှိ No Bloody Government Burma Army Get Out စတဲ့စိုင်းပုတ်တွေကင်ပြီးတော့ဆန္ဒပြခဲ့ကြတဲ့ရခိုင်ကျောင်းသား၄ဦးကိုထောင်ဒဏ်ချမှတ်လိုက်တာကပညာစည်းပူးနေတဲ့ကျောင်းသားတွေအတွက်နစ်နာဆုံးရှုံးမှုဖြစ်စေတဲ့ဒီဆုံးဖြတ်ချက်ဟာတရားရုံးကဥပဒေကိုမျက်ကွယ်ပြုရာရောက်တယ်လို့အမှုလိုက်ပေးနေတဲ့အရှိန်ကပြောကြားလိုက်ပါတယ်ဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးတော့နမ်ဟောင်းကနေတင်ဆက်ပေးသွားပါမယ်ရှင်
တိုက်ပွဲအလိုမရှိဆန္ဒပြတဲ့ရခိုင်ပြည်ကျောင်းသားတပ်မကကိုကျော်နိုင်ထေးကိုဦးတန်းနိုင်ကိုမြတ်စိုးဝင်းနဲ့တကုံတက်ကရိုရခိုင်ကျောင်းသားများတပ်မကကကိုကောင်းထွန်းတို့ကိုစစ်တွေတရားရုံးကထောင်ဒဏ်နှစ်ခွဲပြစ်ဒဏ်တည်တည်ချမှတ်ခဲ့တာပါစက်တင်ဘာလ23ရက်နေ့ကစစ်တွေခရိုင်တရားရုံးကိုအဲ့ဒီအမှုနဲ့ပတ်သက်ပြီးဆက်လက်တင်ရမှာဒါကိုခရိုင်ကလည်းပြန်ပယ်ချခဲ့တဲ့အတွက်ပြည်내တရားလွတ်တော်အထည်ဆက်တင်ဖို့စီစဉ်နေတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင့်နေဦးကျော်ညွန့်မောင်ကပြောပါဗျာအဲ့
တော့အဲ့ဒီမိကိုကျွန်တော်တို့ကစက္ကန့်တွေတော့ကိုတက်ဖို့အတွက်အစီအစဉ်ချက်တွေဆက်ပြီးတော့ပူထားပါတယ်အခုခရိုင်ကသုံးပြတာကိုမကျင်နဲ့တော့ကျွန်တော်တို့ကစက္ကန့်တွေတရားလွတ်တော်ကိုတရားမှာပေါ့အဲ့စက္ကန့်တွေတရားလွတ်တော်တက်ဖို့တော့စီစဉ်ထားပါ
ဒီလူငယ်တွေဟာတက်ကြောမှာပညာစည်းပူးနေတဲ့ကျောင်းသားတွေဖြစ်ပြီးဖြစ်စဉ်တစ်ခုတည်းအပေါ်မှာအမှုနှမှုဖွင့်ပြီးတော့ပြစ်ဒဏ်နဲ့ရကိုတီးခြားစီချတာဟာဥပဒေကိုမျက်ကွယ်ပြုပြီးတော့ဆုံးဖြတ်ရရောက်တဲ့ကျောင်းသားလူငယ်တွေကိုလည်းနစ်နာစေတယ်လို့ဥကျော်ညွန့်မောင်ကဆက်ပြောပါတယ်
။ဒီကျောင်းသားတွေဟာတကယ်ဆိုကျောင်းသားတွေဟာပညာသင်နေတဲ့လူတွေဖြစ်တယ်။နောက်ပြီးတော့ဟိုဟာသူတို့ကိုယ်တိုင်ကသူတို့မှတော့ကိုကြိုးစားစော်ပြည့်ရှိကြောင်းလေးဝန်ခံထားတယ်။အဲ့လိုဝန်ခံထားပါလျက်သူတို့ကဝန်ခံထားပါလျက်တရားရုံးကဒီသမတ်တော်လေးအဒီကျမှုနဲ့ပတ်သက်တဲ့ဟိုပြည်တယ်တို့ငင်းဆုံးချမှတ်တာကတော့ငါကျွန်တော်တို့တွေ့ကြုံရဆိုတော့တောင်းတဲ့အတွက်နင်းလာတယ်80သမှုဥပဒေအရဆိုရင်ဥပဒေမှန်နေတယ်နောက်တော့ကဝန်ခံတဲ့လူကငင်းဆုံးပဲပြည်တယ်ချတာကလေတရားရုံးကတော့ဒီအဲ ခလေးတွေ ပေါ်မှာ တင်ညာရောမစင်သားပင်က မစင်ပြည့်တဲ့ကိုရှားတယ် ဆိုတော့တော်လေးမင်းနာတော့ဗျာ အဲ့ဒီနေရှင်နဲ့ကျွန်တော်တက်တာ
စက်တင်ဘာ 16 ရက်နေ့က စစ်တွေမြို့နယ်တရားရုံးကနေ ရခိုင်ပြည်ကျောင်းသားများတပ်မက်က ကျောင်းသား၄ဦးကို နိုင်ငံတော်အကြေညိုပြည့်စုံမှု 905ခါခွေ တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှု ဥပဒေပုံမှန် 29ရက်အတွက် အမြင့်ဆုံးပြစ်ဒဏ် ထောင်ဒဏ်နှစ်နှစ်ခွဲစီချမှတ်လိုက်တဲ့အပေါ် ခရိုင်အဆင့်ကိုတက်ခဲ့ကြတာလို့ပြောပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ချင်းပြည်နယ်မှာ ခရိယံအမှုတော်ဆောင် ပတ်စတာတွေပြစ်တက်ခံရမှု ဖမ်းဆီးခံရမှုတွေရှိနေပြီး မြို့တော်ဟာခါကလွဲလို့မြို့နယ်အားလုံးကိုစစ်ကောင်စီကအင်တာနက်ဖြတ်တောက်လိုက်ပါတယ် ရှမ်းပြည်မြောက်ပိုင်းမုံကိုမြို့မှာ စစ်ဆောင်တရာခန့်ကကိုဗစ်19ရောဂါကူးစက်ခံနေရပါတယ် ရခိုင်ပြည်နယ်ကွမ်းမြို့နယ်ကစာနာပြလွတ်တော်အမှတ်တအူးနဲ့ရက်ွက်အုပ်ချုပ်ရေးမှုကိုစစ်ကောင်စီကဖမ်းဆီးထောင်ချလိုက်ပါတယ်
သတင်းရှင်တွေကနားဆင်နေကြတာကတော့ကျမတို့ဖီဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းပဒင်းလွှာပဲဖြစ်ပါတယ်။နောက်ပဒင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမီပါ
သတင်းရှင်တွေကနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ် VOA ကနေခြားသတင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ် သတင်းရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုတချင်တောင်းကျင်တဲ့ဝေဖန်အကြံပေးကျင်တဲ့စာရေးသားဆက်သွယ်ကျင်တဲ့ဆိုရင်တော့ကျွန်တော်တို့ကို email ကတဆင့်လဲစာရေးသားပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့ကိုတယ်လီဖုန်းကနေတဆင့်ဆက်သွယ်ကျင်တဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က 1-3-3-8-3-8-9-9-9လေးဖြစ်ပါတယ်ခင်ဗျာ အခုတော့သတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်
အမေရိကန်ဆိုရလုပ်ငန်းတချို့လက်ပတ်မှုရဆိုင်မသွားအောင်လို့ယာယီအတုံးစိအတီးပြူရေးအထက်လွှတ်တော်မှဒီနေ့ကြာသာရင်းတွေမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်မှအတီးပြူလိုက်ပြီဆိုရင်တော့နှစ်ဖြန် အောက်တိုဘာ1ရက်မှာအစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်မှုအတွက်နောက်ဆုံးသတ်မှတ်ရက်ဒီနေ့မကျော်ခင်မှာအောက်လွှတ်တော်မှအမိမဲခွဲဆုံးဖြတ်ကြရမှာပါ။ဒီနေ့မဲခွဲကြမဲ့ဥပဒေမူကြမ်းကအစိုးရဌာနတွေလက်ရှိသုံးဆွဲနေတဲ့အတုံးစိအတိုင်းဒီဇင်ဘာ3ရက်နေ့အထိဆက်လက်သုံးဆွဲရေးဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ်ချတ်ရှူမာကပြောပါတယ်။အမေရိကန်မှာဗန်နာ Nicolas Sarkozy ကိုမဲဆွယ်စည်းရုံးရေးရန်ပုံငွေဥပဒေချိုးဖောက်မှုနဲ့ပြင်သစ်တရားရုံးတစ်ခုကထောင်ဒဏ်တစ်နှစ်ပြစ်ဒဏ်ချလိုက်ပါတယ်။2012ခုနှစ်ရွေးကောက်ပွဲမှာတမရဟောင်းစာကိုစီကပြင်သစ်ဥပဒေမှာခွင့်ပြုထားတဲ့မဲဆွယ်စည်းရုံးရေးအသုံးစရိတ်ထက်နှစ်ဆနီးပါးသုံးဆွဲခဲ့တယ်လို့တရားလိုရှေ့နေတွေကပတ်ကပြောပါတယ်။ထောင်ဒဏ်တစ်နှစ်ချလိုက်ပေမဲ့သူအနေနဲ့သက်ဆိုင်ရာကစောင့်ကြည့်ထိန်းချုပ်တဲ့ electronic လက်ပတ်ဝေပြီးတော့ပြစ်ဒဏ်ကိုနေအိမ်မှာကြားခံရနိုင်တယ်လို့တရားရုံးကပြောကြားခဲ့ပါတယ်။ပြင်သစ်တမရအဖြစ်2008ခုနှစ်ကနေ2012ခုနှစ်အထိတာဝန်ယူခဲ့တဲ့မစ္စတာဆာကိုစီကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့ညင်းဆန်ပါတယ်။တရားရုံးဆုံးဖြတ်ချက်အပေါ်အယူခံဝင်မယ်လို့လည်းသူ့ရဲ့ရှင်းလင်းတွေကပြောပါတယ်ရှင်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဗိုလ်ထုနေတော်ကတန်တမန်တွေကြားဖြန့်ဝေတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအမြင့်တွေမသွားအောင်တားဆီးနိုင်ဖို့အခွင့်အလမ်းနဲတဲ့ထက်နဲလာနေပြီလို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံအနှံ့မှာလက်နက်ကန်ပဋိပက္ခကြီးတွေဖြစ်မလာအောင်လို့အားလုံးဝိုင်းဝန်းတားဆီးဖို့လိုအပ်တယ်လို့လည်းအတွေ့အမှုချုပ်ကတိုက်တွန်းပါရတယ်။2020ဩဂုတ်လလည်းကနေ2021ဩဂုတ်လလည်းအထိတင်ပြတဲ့အစီရင်ခံစာမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကအထူးသဖြင့်စစ်အာဏာသိမ်းမှုကန့်ကွက်သူတွေအပေါ်မှာရရက်ဆက်ဆက်ဖိနှိပ်တဲ့လုပ်ရက်တွေကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တာကိုလည်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံမှာတော့ကိုဝင်ဆောင်မိခင်တွေကိုဗစ်ကာကွယ်ဆေးထိုးကြဖို့အတွက်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကတိုက်တွန်းနေပါတယ်။ကိုဝင်ဆောင်မိခင်တွေမှာကိုဗစ်ရောဂါဖြစ်ပွားခဲ့ရင်နောက်ဆက်တွဲဖြစ်ပေါ်လာမဲ့ရောဂါနဲ့ဘလို့လားအပ်တဲ့အန္တရာယ်တွေများလာတာကြောင့်အခုလိုအကြံပြုလိုက်တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့အင်ဂျင်နီယာကတော့Joe Gill နဲ့ Justin Tweet ဖြစ်ပါတယ် View American တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line meter 31 32 51နဲ့ line meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးရန်ခင်းပြီးတော့ရီမန်းရပန်းနိုင်ကိုမြန်ဆုံးရှောက်လန်းနိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America.